Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ3ရက်အင်္ဂါနေ့ညနေခင်း 6:00 နာရီနဲ့ 9:00 နာရီစီစဉ်တွေကို line to meter 16925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါကျမအေးတနာကြပါရှင်ပြင်သစ်နိုင်ငံဘာရီမြို့တော်မှာဥရုယာတီပြောင်းလဲမှုဆိုင်ရာညီလာခံတက်ရောက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာသူညီလာခံတက်ရောက်တဲ့နောက်ဆုံးနေ့ဒီကနေ့မှာတော့တူရကီသမ္မတရီချစ်ထိုင်ယစ်အာဒိုဝန်နဲ့တွေ့ဆုံဖို့ရှိပါတယ်။ကမ္ဘာမှာ HIV ရောဂါပိုးရှိသူအားလုံးတွေ ARV ဆေးနဲ့ကုသမှုတွေတိုးချဲ့ဖို့လိုအပ်တယ်ဆိုတာ WHO ကဒီကနေ့ဒီဇင်ဘာလ1ရက်နေ့မှာကြာရောက်တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်တဲ့ကမ္ဘာ AIDS ရောဂါတိုက်ဖျက်ရေးနေ့မှာထောက်ပြသွားပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညနေပိုင်းမှာကြားရပါမယ်နန်းလောင်ရေ
။ကောင်းပါပြီရှင်။ဂျပန်နိုင်ငံရဲ့ဥညာဝန်ရဲ့ခရီးစဉ်နောက်ဆုံးသတင်းမှာကြားဖို့ရှိတာကတော့
ဒီနှစ်ပေါင်းများစွာဂျပန်နိုင်ငံတကူထုတ်ကြတဲ့ရုံးကနှုတ်ဆက်နေပြီးအခုရုပ်ကောက်ပေါ်မှာအနေအားဆိုတော့ဝန်မြောက်ဝန်ဆောင်ကျူသွားတယ်။နောက်ပြီးတော့ဒီနှစ်ပေါင်းများစွာဒီမှာပထမဖြစ်တဲ့
ဥညာဝန်ခရီးစဉ်နဲ့အနီးကလိုက်ပါနေတဲ့သူကိုပြောသွားတာပါရှင်။ပြည်စုံကိုတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်မြန်မာနိုင်ငံမှာ HIV AIDS ရောဂါဝေနာရာရှင်တွေအားလုံးအတွက်လုံလောက်တဲ့ဆေးဝါးကုသမှုတွေမရသေးဘူးဆိုတဲ့သတင်းတင်ပြချက်စီးရဲတင်းမာနေခဲ့တဲ့ရှမ်းပြည်နယ်တောင်ပိုင်းမိုင်းနောင်မြို့မှာဘုံပေါက်ကွဲမှုတစ်ခုထပ်ဖြစ်တဲ့သတင်းနဲ့အတူ2016ဆက်ခွန်ဘဏ္ဍာနှစ်မှာရန်ကုန်တိုင်းဒေသကြီးအတွင်းအထူးစီမံကိန်းအနေနဲ့ဘာတွေလုပ်ဖို့ရှိနေသလဲဆိုတဲ့သတင်းတွေကိုမကြာခင်တင်ပြသွားမှာပါ။ရွေးကောက်ပွဲအထူးစီစဉ်ဖြစ်တိုးချဲ့ထုတ်လွှင့်တဲ့ဒုတိယပိုင်းနိုင်ရွယ်မှာတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့မေးမြန်းခန်းနဲ့တခြားစိတ်ဝင်စားစရာအစီအစဉ်တွေသတင်းဆောင်မတွေကိုကြားဖို့ရှိပါတယ်။ခုရင်ဆုံးတော့အင်္ဂါနေ့နောက်ဆုံးရသတင်းတွေကိုကိုမအေးတန်နာကျော်နဲ့ကိုအောင်လင်းဦးတို့ကပြောပြပေးကြပါအောင်ရှင
်။ပြည်သက်နိုင်ငံဘာရီမြို့တော်မှာဥရုယာတီပြောင်းလဲမှုဆိုင်ရာညီလာခံတက်ရောက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာသူညီလာခံတက်ရောက်တဲ့နောက်ဆုံးနေ့ဒီကနေ့မှာတူရကီသမ္မတရီချစ်တိုင်ယစ်အာဒိုဝန်နဲ့တွေ့ဆုံဖို့ရှိပါတယ်။ဘာရီမြို့တော်မှာသမ္မတအိုဘားမားတဲခုန်နေတဲ့အမေရိကန်သံမကြီးနေအိမ်မှာသမ္မတနှစ်ဦးတွေ့ဆုံဖို့စီစဉ်ထားပါတယ်။သူတို့က IS Islamic စစ်သွေးကြွတွေကိုနှိမ်နှင်းရင်းနဲ့တူရကီလေပိုင်နဲ့ထဲမှာတူရကီတပ်တွေကရုရှားလေယာဉ်ကိုပစ်ချခဲ့တဲ့အငင်းပွားစရာဖြစ်ရတုန်းနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမယ်လို့ယူဆရပါတယ်။ဒီဖြစ်ရနဲ့ပတ်သက်ပြီးတော့ပဲမနေ့ကတော့သမ္မတအိုဘားမားကရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆွေးနွေးခဲ့ပါတယ်။ဒီအခြေအနေကိုပြေလည်အောင်လို့တူရကီနဲ့ညှိနှိုင်းပြီးတော့လုပ်ဖို့သမ္မတအိုဘားမားကမစ္စတာပူတင်ကိုတိုက်တွန်းထားတယ်လို့အမေရိကန်အမျိုးသားလုံခြုံရေးတူအချံပေးဘန်ရော့စ်ကပြောပါတယ်။ဥရုယာတီပြောင်းလဲမှုတံကိုစိုးစိုးရွားရွားရင်ဆိုင်နေရတဲ့ကျွန်းနိုင်ငံငယ်လေးတွေနဲ့ဒီကနေ့ဆွေးနွေးပြီးဒီကနေ့နှောင်းပိုင်းမှာတော့သမ္မတအိုဘားမားဟာအမေရိကန်ပြည်ထောင်စုကိုပြန်ပြီးတော့ထွက်ခွာလာဖို့ရှိပါတယ်။အခုနေထားမှာကမ္ဘာခေါင်းဆောင်တွေအနေနဲ့ရဲရဲဝံ့ဝံ့ဆုံးဖြတ်ချက်ချကြဖို့ညီလာခံစစ်မင်းကနေပြီးတော့သမ္မတအိုဘားမားမနေ့ကပဲတိုက်တွန်းသွားတာပါ။ပါရီမျိုးတော်ကဥရုယာတီညီလာခံမှာရရှိတဲ့တိုးတက်မှုကိုကမ္ဘာကြီးမှာခံစားနေရတဲ့ဒုက္ခပေးတွေဘလောက်လျော့ပါသွားလဲဆိုတာနဲ့ကမ္ဘာမျိုးကိုဘလောက်ထိမ့်သိမ်းဆောက်ရှောက်နိုင်လဲဆိုတာနဲ့တိုင်းတာနိုင်မယ်လို့မစ္စတာအိုဘားမားကပြောပါတယ်။ညီလာခံတက်ကမ္ဘာခေါင်းဆောင်တွေအနေနဲ့ရုပ်ကျင်းလောင်စာကနေပြီးတော့ကာဗွန်တန်းငွေထုတ်လုပ်မှုကိုလျှော့ချပြီးကမ္ဘာအပူချိန်မြင့်တက်လာမှုကိုထိန်းချုပ်ဖို့ဘလောက်အရေးကြီးလဲဆိုတာသိကြပါလိမ့်မယ်လို့ပြောပြီးတော့အမေရိကန်ပြည်အောင်စုနဲ့တခြားနိုင်ငံအချို့တို့အနေနဲ့ဘာတွေတိုးတက်အောင်လုပ်ပြီးပြီလဲဆိုတာပြောသွားပါတယ်။ကမ္ဘာ့ဘူကျင်းဟာဆက်မှုဒေါ်လာရေးခေတ်ကြိုကာလနဲ့နှိုင်းယှဉ်ရင်2ဒီဂရီဆယ်စီယပ်ဆက်ပိုပြီးတော့မမြင့်တက်အောင်လှုပ်ဆောင်ကြဖို့မဖြစ်မနေလိုက်နာရမယ့်အချက်တွေကိုခေါင်းဆောင်တွေကြားသဘောတူဖို့လှုပ်ဆောင်နေကြတာဖြစ်ပါတယ်။2015အကုန်မှာကမ္ဘာ့ဘူကျင်းဟာ1ဒီဂရီဆယ်စီယပ်အထိမြင့်တက်မှာဖြစ်ပြီးတော့ဒါဟာကမ္ဘာတစ်ခုလုံးဆိုးရွားတဲ့အကျိုးဆက်တွေနဲ့မကြုံရအောင်လို့ထိန်းထားရမယ်မြင့်တက်ဘူကျင်း1ဒီဂရီဆယ်စီယပ်ဆက်တဝက်အနေထားဖြစ်ပါတယ်ရှင
်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာလေထုညဉ့်ညမ်းမှုဟာအန်ဒီယားရှိတဲ့အဆင့်ထိရောက်လာနေပါတယ်။မြို့တော်ရဲ့လေထုထဲမှာရှူရှိုက်မြင့်အန်ဒီယားရှိနိုင်တဲ့အစိတ်အသင့်အမှုန်လေးတွေပါဝင်မှုဟာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ထားတဲ့စိတ်ချလောက်တဲ့အဆင့်ထက်အဆ20လောက်ကျော်လွန်နေတာပါ။လေထုညဉ့်ညမ်းမှုတန်းစိုးစိုးဝါးဝါးခံရတာ9ရက်ဆက်တက်ရှိလာနေပြီဖြစ်တဲ့ဘေကျင်းမြို့တော်မှာတော့ကျောင်းသားတွေကိုကျောင်းပြင်ထွက်ခွင့်မပေးသလိုမိဘတွေကဆိုရင်လည်းအသက်ရှူလမ်းကြောင်းဆိုင်ရာယောဂတွေကြောင့်သားသမီးတွေကိုဆေးရုံတွေပို့ရတာရှိနေပါတယ်။မိခိုးမျိုးတွေကြောင့်မျိုးရင်းမှာလည်းခက်လန်းလန်းကိုတော့မမြင်ရတော့ဖြစ်နေပါတယ်။မိခိုးမျိုးတွေကြောင့်တရုတ်နိုင်ငံအလဲပိုင်းအရှေ့ပိုင်းနဲ့တောင်ပိုင်းဒေသတွေကဝေးပြေးလမ်းမောင်း1553ခုကိုပိတ်လိုက်ရတယ်လို့လည်းတရုတ်တေဘူဆောင်ရေးဝန်ကြီးဌာနရဲ့ website မှာဖော်ပြခဲ့တာပါ။အရေးတန်ကြောင့်လေထဲမှာအစိတ်တင့်စေတဲ့အမှုန်တွေပိတ်မိနေတဲ့အတွက်လည်းအခြေအနေအားပိုဆိုးလာနေတယ်လို့တရုတ်နိုင်ငံကပတ်ဝန်းကျင်ထင်းထင်းတောင်းရှိသူတယောက်ကပြောပါတယ်။ဗိုလ်ထုနေ့လောက်မှာတော့လေတိုက်နိုင်တဲ့အတွက်မိခိုးမျိုးတွေကင်းစင်နိုင်တယ်လို့လည်းမိုးလေဝသပညာရှင်တွေကခန့်မှန်းထားကြပါတယ်။
ရုရှားတိုင်းလေရင်ကိုတူရကီကပြစ်ချခဲ့လို့တင်းမာမှုတွေဖြစ်ခဲ့ရတာတပတ်ကြာလာတဲ့အချိန်မှာပဲအမေရိကန်သမ္မတဘရက်အိုဘားမားဟာတူရကီနဲ့ရုရှားနှစ်နိုင်ငံကြားအခြေအနေကိုပြေလည်အောင်ညှိနှိုင်းပြီးတော့ဆီးရီးယားပြည်ပခါမှာပူးရဲဆောင်ရွက်ကြဖို့တိုက်တွန်းသွားပါတယ်ကျွန်ုပ်တို့မှာ IS Islamic စစ်သွေးကြွဆိုတဲ့ပုံရံသူရှိပါတယ်။ Syria မှာနိုင်ငံရေးအဖြစ်တစ်ခုရနိုင်ဖို့လိုအပ်တယ်ဆိုတာအယုံဆိုင်ပြီးတော့ဆက်လုပ်ကြဖို့လိုပါတယ်လို့သမ္မတ Obama ကပြောပါတယ်။ Turkey က Russia ရဲ့ SU-24 တိုက်လေယာဉ်ဟာ Turkey ရဲ့လေပိုင်နက်ထဲမှာဝင်လာတယ်ဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်ကပြစ်ချခဲ့တာပါ။ Russia ကတော့သူတို့တိုက်လေယာဉ် Turkey လေပိုင်နက်ထဲမရောက်ဘူးလို့ပြောပြီးတော့ဒီဖြစ်ရဲ့အတွက် Turkey အစိုးရကိုစီးပွားရေးပိတ်ဆို့မှုလုပ်ပြီးတော့တုံ့ပြန်ခဲ့ပါတယ်။Mr. Obama ကမဟာမိတ်တူရကီပေါ်မှာအမေရိကန်ရဲ့ထောက်ခံမှုကိုထပ်ပြီးတော့ပြောသွားခဲ့တာပါတူရကီသမ္မတအာဒိုဝန်ကလည်းသူ့ရဲ့အဆိုဒေတာရင်းပြဿနာတွေကိုတန်တမာရင်းနဲ့ဖြေရှင်းဖို့တိုက်တွန်းသွားပါတယ်ရှင
်အစ်ချင်းနိုင်ငံမှာနောက်ဆုံးအချိန်ဒီကြောပြန်လွတ်တော်ရွေးကောက်ပွဲအတွက်ကာယိုမျိုးတော်ပါဝင်နိုင်ငံတစ်ဝက်လောက်နှီးပါးမှာမဲယုံနေဒီနေ့ပဲစတင်ဖွင့်လှစ်ပါတယ်အစ္စလမ်ဝါဒီတွေလွှမ်းမိုးထားတဲ့လွတ်တော်ကို2012ခုနှစ်မှာတရားရုံးဆုံးဖြတ်ချက်နဲ့ဖျက်သိမ်းခဲ့ခြင်းကစလို့ပထမဆုံးအချိန်အစ်ချင်းနိုင်ငံမှာလွတ်တော်အတွက်မဲပေးရွေးချယ်မှုတွေစတင်လိုက်တာပါဒီကနေ့စတင်ခဲ့တဲ့နှစ်ရက်ကြာရွေးကောက်ပွဲအတွက်ရင်းနဲ့စစ်သားထောင်ပေါင်းများစွာလည်းလွန်ရွေးယူထားပါတယ်အစ္စလမ်ဆွေးနွေးတွေရဲ့ပုံကန်မှုတွေနဲ့အစ်ချင်းနိုင်ငံဆိုင်းနှံကျွန်းဆွယ်မှာအောက်တိုဘာလနောက်ပိုင်းလူပေါင်း224ယောက်သေဆုံးခဲ့ရတဲ့ရုရှားလေယာဉ်ပစ်ချမှုကြုံခဲ့ရတဲ့အတွက်လည်းစိုးရိမ်မှုတွေနဲ့အတူလွန်ရွေးအစီအမံတွေဆောင်ရွက်ထားတာပါဖောက်ခွဲပစ္စည်းကြောင်းလို့တန်တရားရှိနေကြတဲ့ရုရှားလေယာဉ်ပစ်ချမှုကိုတော့ IS စစ်သွေးကြွတွေကသူတို့လက်ချက်ဖြစ်ကြေညာထားပါတယ်ရွေးကောက်ပွဲရလဒ်တွေကတော့ဒီသတင်းပတ်နောက်ပိုင်းမှာကြေညာသွားမှာဖြစ်ပြီးလွတ်တော်အစ်စ်ကတော့ဒီဇင်ဘာလနောက်ပိုင်းမှာခေါ်ယူကျင်းပနိုင်မှုလည်းစီစဉ်ထားပါတယ်
ကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရေအမေရိကန်တန်ကားနေကဘာနဲ့ဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်ကမ္ဘာမှာ HIV ရောဂါပိုးရှိသူအလုံးတွေ ARV ဆေးနဲ့ကုသမှုကိုတိုးချဲ့ဖို့လိုအပ်တယ်ဆိုတာဒီကနေ့ဒီဇင်ဘာလ1ရက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ထားတဲ့ကမ္ဘာ AIDS ရောဂါတိုက်ဖျက်ရေးနေမှာ WHO ကထောက်ပြသွားပါတယ် AIDS ရောဂါဖြစ်စေတဲ့ HIV ရောဂါပိုးရှိနေသူ38တန်းမှာ16တန်းလောက်ဟာတွဲဖက်ဆေးဝါးတွေလက်ရှိသုံးစွဲနေကြတယ်လို့ WHO ကပြောပါတယ်ဒီဆေးတွေကိုတကမ္ဘာလုံးမှာသုံးစွဲတဲ့နီလန်းသားလေးမျိုးဆက်တစ်ခုလုံးအတွင်းH ကယောဂါပပျောက်ဖို့နီလန်းဖြစ်တယ်လို့လည်းဆိုပါတယ်ယောဂါဖို့ရှိနေမှန်းသိတာနဲ့ကုသမှုစပြီးတော့ခံယူသူတွေဟာတခြားသူတွေကိုယောဂါဖို့ကူဆက်စေဖို့အခွင့်အလမ်းပိုနေပြီးတော့ပို့ပြီးတော့လည်းကြမ်းကြမ်းမမာနေသွားနိုင်တယ်ဆိုတော့လေးလာတွေးရှိချက်တွေကို WHO ကထောက်ပြပါတယ်ရလတ်အနေနဲ့ယောဂါဖို့ရှိမရှိစမ်းသပ်စစ်ဆေးတာတွေပို့လို့ဖို့ WHO ကနှိုးဆော်ပါတယ်ဒါမှသာလေလူတွေအနေနဲ့ကို့မှာ HIV ရောဂါပိုးရှိမရှိဆိုတာသိရှိနိုင်ပြီးတော့ရောဂါပိုးရှိနေတယ်ဆိုရင်ကုသမှုဆော့ဆော့စီစီခံယူနိုင်မှာဖြစ်ပါတယ်။တကမ္ဘာလုံးမှာ ARV ကုသနဲ့ကုသတာဟာ AIDS ရောဂါနဲ့ဆက်နွယ်တဲ့သေဆုံးမှုပေါင်း23တန်းကိုကာကွယ်နိုင်မှာဖြစ်တယ်လို့2030ပြည်နှစ်ရောက်ရင်ရောဂါပိုးကူးစက်မှုအသစ်ပေါင်း28တန်းကိုတားဆီးနိုင်မယ်လို့ WHO ကပြောပါတယ်။တကမ္ဘာလုံးမှာ HIV ရောဂါပိုးရှိနေသူ38တန်းမှာ26တန်းဟာဆာဟာရာဒေသနာရတောင်ပိုင်းကဖြစ်တာကြောင့်ရောဂါပိုးရှိနေသူပေါင်းရဲ့80ရာခိုင်နှုန်းဖြစ်ပါတယ်။အဲ့ဒီထဲကလူရေထဝက်ကျော်လောက်ကပဲသူတို့မှာရောဂါပိုးရှိနေတာကိုသိကြတယ်လို့ WHO ကပြောပါတယ်ရှင
်။ဒီနှစ်စက်တင်ဘာလအထိရရှိထားတဲ့စီးရင်းရမြန်မာနိုင်ငံမှာ HIV ရောဂါပိုးကူးစက်ခံထားရသူတွေကလူပေါင်း3,000လောက်ARV ဆေးရနေတာကြောင့်လွန်ခဲ့တဲ့3နှစ်ကတည်းကဆာလို့ရှိရင်နှစ်ဆတိုးလာတဲ့အကြောင်းကုလသမဂ AIDS ရောဂါတိုက်ဖျက်ရေးအဖွဲ့ UNH ကပြောပါတယ် ARV ကုထုံးပါဝင် HIV ရောဂါပြည်စုကုသရေးအတွက်ကျန်းမာရေးဝန်ကြီးဌာနက2015ခုနှစ်မှာနောက်ထပ်ရန်ပုံငွေအမေရိကန်ဒေါ်လာ5,000,000သုံးစွဲမှုရဲ့ရလဒ်ကြောင်းလို့လည်း UNH ရဲ့မြန်မာနိုင်ငံဆိုင်ရာယုံကဒီကနေ့ရဲ့ဆွေးနွေးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့တာပါဒီလိုသိတာထင်ရှားတဲ့အောင်မြင်မှုတွေရထားပြီးမြဲစိန်ခေါ်မှုတွေလည်းအများပြားရှိနေတာကို UNH ကထောက်ပြထားပါတယ်မွေးစည်းဝါကိုသူရော်လေထိုးသွင်းသူတွေအမျိုးသားချင်းလိင်လူဆက်ဆံသူတွေလိင်ဖြောဖြေးရေးလုပ်သားတွေကိုကျန်းမာရေးဝန်ကြီးဌာနကကောက်ယူထားတဲ့စစ်တမ်းတွေအရကြိုတင်တားဆီးကောက်ဝေးရေးလုပ်ငန်းဟာအများကြီးနှောက်ယှက်နေတယ်ဆိုတဲ့အထောက်အထားတွေတွေ့ရတဲ့အကြောင်း UNH ကပြောပါတယ် HIV ရောဂါပိုးနောက်ထပ်ကူးစက်ခံရတဲ့လူရေအတွက်ဟာတတ်မှတ်ထားတဲ့အဆင့်ထိရော့ကျမသွားသေးဘူးလို့လည်း UNH ကထောက်ပြထားပါတယ် HIV ရောဂါပိုးဟာအများပြည်သူကျန်းမာရေးဆိုင်ရာအဓိကချင်းချောက်မှုတစ်ခုဖြစ်ဆက်လက်ရှိနေတော့ပဲ AIDS ရောဂါက တက်ယောဂမြန်မာနိုင်ငံမှာနေကုန်းချုပ်ဖို့ဆိုရင်တော့နောက်ထပ်ယောဂပိုကူးဆက်သူအရေးအတွက်တည်ထသာရောက်ကြတော့အောင်လိုအပ်လိမ့်မယ်လို့လည်း UNH မြန်မာနိုင်ငံဆရာကိုယ်စားအင်မော်မာဖီကပြောဆိုခဲ့ပါတယ်
မနေ့ဒီဇင်ဘာလမှာဂျာဗာပင်လယ်တွေကို Air Asia ခီးသည်တင်လေယာဉ်ပြတ်ကျခဲ့ရတာဟာလေယာဉ်ဆက်အချို့ရွေးမှုကြောင့်လေယာဉ်မှုကကြိုးစားထိန်းချုပ်မောင်းနေပေမဲ့လေယာဉ်ကိုမထိန်းနိုင်တော့ဘဲနဲ့ပြတ်ကျရတာဖြစ်တယ်လို့စုံစမ်းစစ်ဆေးသူတွေကဒီကနေ့ပဲပြောပါတယ်။သူတို့ရဲ့အပြီးသက်အစီရင်ခံစာမှာနိုင်ငံကူးတောင်းပို့ဆောင်ရေးဘေးရှင်းမှုကော်မတီက Airbus A320 ရဲ့ပြန်တက်မှုထိန်းချုပ်စနစ်မှာအချက်ပေးခေါလောက်မြည်စေတဲ့ပိုင်လုံးဆက်နေရကွအကွဲကြောင်ဖြစ်နေတယ်လို့ပြောထားပါတယ်။လေရင်ပေါ်လိုက်ပါလာသူ162ဦးလုံးသေဆုံးသွားရတာဖြစ်ပါတယ်။အစောပိုင်းအစီရင်ခံစာတစောင်မှာတော့လေရင်ကထိုးဆင်းပြီးတက်နေကနောက်ကြတော့မှရေထဲကိုပြတ်ကျရတာဖြစ်ပါတယ်ရှင
်
။အင်္ဂါနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမအေးတနာကျော်နဲ့ကိုအောင်လွင်းဦးကပြောပြပေးသွားတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်။ဒီမိုကရေစီစနစ်ခေတ်သစ်ပြောင်းမဲ့မြန်မာပြည်အပြောင်းအလဲကိုကြိုးဆိုပြီးအုပ်ချုပ်ရေးအာဏာအလွယ်အပြောင်းကာလအဆင်ပြေချောမွေ့စေရေးဂျပန်နိုင်ငံရဲ့ပါတီတွေနဲ့လွတ်တော်အမတ်တွေကလိုလားတယ်လို့ NLD ပါတီကောင်ဆောင်ဦးညံ့ဝင်းနဲ့တွေ့ဆုံရင်းပြောဆိုကြပါရယ်ဂျပန်ဖက်ကဒေါအောင်ဆန်းစုကြည်ဂျပန်နိုင်ငံကိုလာရောက်ဖို့ထပ်မံဖိတ်ခေါ်ပြီးဂျပန်အစိုးရဖက်ကမြန်မာနိုင်ငံအတွက်တတ်နိုင်တဲ့လောက်အကူအညီဆောင်ရွက်ပေးသွားမယ်အကြောင်းပြောဆိုခဲ့တယ်လို့လည်းသိရပါရယ်ဂျပန်နိုင်ငံရောက်ဦးညံ့ဝင်းရဲ့နှစ်ခရင်းစဉ်နောက်ဆုံးရသတင်းကိုတော့မဆုမုံကဆက်သွယ်မေးမြန်းတင်ပြထားပါရယ်ရှင်
မြန်မာနိုင်ငံအတွင်း2015ရွေးကောက်ပွဲမှာအစိုးရသစ်တရက်ဖွဲ့စည်းနိုင်မဲ့အထည်ပြည်သူ့ဆန္ဒမဲအပြတ်အသတ်နဲ့အနိုင်ရခဲ့တဲ့ NLD ပါတီရဲ့ဗဟိုခေါင်းဆောင်တဦးဖြစ်သူဦးညံဝင်းကိုဂျပန်အစိုးရကဖိတ်ခေါ်ခဲ့ပြီးတော့ဦးညံဝင်းဂျပန်နိုင်ငံကိုရောက်ရှိနေချိန်မှာဒီကနေ့မှာတော့ဂျပန်နိုင်ငံရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးအနိုင်ရပါတီအတိုက်ခံပါတီစတဲ့နိုင်ငံရေးပါတီတွေနဲ့မြန်မာဒီမိုကရေစီရေးအစဉ်တစိုက်အားပေးထောက်ခံခဲ့တဲ့လွှတ်တော်အမတ်တွေနဲ့ဒီကနေ့တွေ့ဆုံခဲ့ပါတယ်ဂျပန်နိုင်ငံရေးပါတီတွေဘက်ကဒီမိုကရေစီနှစ်ခေတ်စ်ပြောင်းမဲ့မြန်မာပြည်အပြောင်းလဲကိုကြိုဆိုပြီးတော့အုပ်ချုပ်ရေးအာဏာအလွှဲပြောင်းကာလအဆင်ပြေချောမွေ့စေရေးဂျပန်နိုင်ငံရဲ့ပါတီတွေနဲ့လွှတ်တော်အမတ်တွေကလှူလာကြောင်း NLD ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်ဦးညံဝင်းနဲ့တွေ့ဆုံစဉ်ပြောဆိုခဲ့တဲ့အကြောင်းဂျပန်နိုင်ငံရောက်မြန်မာတူဦးဖြစ်တဲ့ဦးတန်စင်ဦးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ဒီနှစ်ပေါင်းများစွာဒီဂျပန်နိုင်ငံတူဦးထုတ်ကြတဲ့ရုံးကနှုတ်ဆက်နေပြီးအခုရုပ်ကောက်ပေါ်မှာအနေရဆိုတော့ဝန်မြောက်ဝန်ဆောင်ကြိုဆိုပါတယ်နောက်ပြီးတော့ဒီနှစ်ပေါင်းများစွာဒီမှာပထမဖြစ်တဲ့အရသာအစွာဖြစ်တဲ့အတွက်ကြောင့်လည်းဆိုလို့လေတက်နေစလို့ဆိုပြီးဂျပန်အစွာကဂျပန်စီစီဒီဘက်ကတက်နေစပါမနေငါသူတက်ဖို့မယူရေးအတွက်ကူညီမယ်လို့ပြောပါတယ
်ဂျပန်ဒုတိယနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံပြီးတော့နေ့လယ်စာအတူစားသုံးခဲ့ပါတယ်ဂျပန်ဒုတိယနိုင်ငံခြားရေးဝန်ကြီးဘက်က NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုဂျပန်နိုင်ငံကိုလာရောက်ဖို့ထပ်မံဖိတ်ခေါ်ခဲ့ပါတယ်။ဒါအပြင်ဂျပန်အစိုးရအနေနဲ့မြန်မာနိုင်ငံရဲ့အပြောင်းလဲအစိုးရသည့်လက်ထက်လိုအပ်တဲ့အကူအညီမှန်သမျှတက်နိုင်သမျှအကူအညီပံ့ပိုးပေးသွားမယ်အကြောင်းပြောဆိုခဲ့တယ်လို့လည်းဦးတန်စင်ဦးကပြောပါတယ
်။နေ့ကင်းထမင်းဝယ်ကိုဒုတိယနိုင်ငံခြားရေးဝန်ကြီးကတက်ခဲနဲ့ထမင်းဖြစ်လာတာကိုဖြစ်ပါတယ်။ဒုတိယနိုင်ငံခြားရေးဝန်ကြီးနဲ့တွေ့တာကျွန်တော်တို့ဒေါအောင်ဆန်းစုကြည်ကိုဂျပန်နိုင်ငံကိုအများဆုံးလာလိမ့်ဖို့ဆိုဖိတ်ခေါ်ပါတယ်ဆိုတဲ့အကြောင်းနောက်ပြီးတော့နိုင်ငံအစိုးရအနေနဲ့ကိုတက်နိုင်စလောက်ဗမာနိုင်ငံပြည်သူတွေဖွံ့ဖြိုးတိုးတက်ဖို့အတွက်ဆလာကျွန်တော်ဦးဒီအစအဆုံးပြုပြီးတော့ဗမာနိုင်ငံလူတွေဘုဘွားဖြစ်တဲ့အတွက်တက်ဆောင်ကျိုးပန်းဆောင်ပြီးမှဆိုတဲ့အကြောင်းနောက်ပြီးတော့ဂျပန်ရင်းနှီးမြှုပ်နှံပုံကိုရရှိအောင်လဲလာအောင်လဲဆိုလို့ဒီမှာကျိုးပန်းပြီးမှဆိုတဲ့အကြောင်းအဲ့ဒါကိုအဓိကထားပြောပါတယ်
ဂျပန်နိုင်ငံရဲ့ဝင်ကြီးဌာနကဝင်ကြီးတချို့တာဝန်ရှိသူတွေနဲ့ပါတွေ့ဆုံခဲ့သလိုမြန်မာဒီမိုကရေစီရဲ့အစဉ်တစိုက်အားပေးထောက်ခံခဲ့တဲ့လွှတ်တော်အမတ်တွေနဲ့လည်းတွေ့ဆုံခဲ့ပြီးမြန်မာနိုင်ငံအတွင်းလာမယ့်အစိုးရသစ်အပြောင်းအလဲကာလအတွက်အဆင်ပြေချောမွေ့စေဖို့လိုလားကြောင်းပြောဆိုခဲ့ကြတယ်လို့သိရပါတယ
်။ Internet Affairs Minister for Internet Affairs ရောနောက်ပြီးတော့ Communication ဆိုတဲ့ဆက်စပ်ဝင်ကြီးဌာနရဲ့နောက်ပြီးတော့ဂျပန်အစိုးရရဲ့အထွေထွေပါပေါ့ Cabinet ကတွေ့မှုခေါ်မှာ Cabinet Secretary ခေါ်လာမှစီဆက်ဖို့ချောကဆိုတော့အဲ့ဒါသက်စုကတော့တွေ့ပါတယ်။အဲ့ဒါပြီးတော့မှနောက်ပြီးအောက်လွှတ်တော်အမတ်ကြီးအဖွဲ့နဲ့ဗမာပြည်ကိုအကူအညီထောက်ခံပေးတဲ့အောက်လွှတ်တော်အမတ်ကြီးနဲ့ဆက်ပြီးပါဆုံး။ဒီအောက်လွှတ်တော်အမတ်တချို့ကဗမာပြည်ရွေးကောက်ပွဲအချိန်တော့ရွေးကောက်ပွဲကာလပေါ့ရှေ့နေမှာလာပြီးတော့ရွေးကောက်ပွဲအချိန်တွေကိုလာပြီးတော့အကဲခတ်ကြည့်တဲ့လူတွေပါပါတယ်။သူတို့လည်းရွေးကောက်ပွဲအချိန်တွေကိုသူတို့လည်းဇုံတို့အတိုင်းအတိုင်းအားကျဉ်းနှက်ချပါလို့ပြောပါတယ်ခင်ဗျ
ာ။ NLD ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တူဦးဖြစ်တဲ့ဦးညံဝင်းဟာမနေ့ဖြန်မှာတော့ဂျပန်ဘဏ်လုပ်ငန်းတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိတယ်လို့ဂျိုက်ကာကတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိတယ်လို့လည်းသိရပါဗျ မနေ့တနင်္လာနေ့တုန်းကတော့လက်ရှိဂျပန်စိုက်ပျိုးရေးနဲ့တစ်တော်ဒုတိယဝန်ကြီးနောက်တယ်ယူပို့ဆောင်ရေးဒုတိယဝန်ကြီးနဲ့အရင်တုန်းကဂျပန်စိုက်ပျိုးရေးနဲ့တစ်တော်နဲ့ငါးလုပ်ငန်းဒုတိယဝန်ကြီးတို့နဲ့တွေ့ဆုံခဲ့ပြီးတော့လာမယ့်အစိုးရလက်ထက်ဂျပန်နိုင်ငံဘက်ကနေမြန်မာနိုင်ငံအတွက်လေယာခန္ဓာအတွက်နီးပညာနဲ့အကူအညီတွေပေးအပ်ကူညီဖို့အရေးနဲ့ပတ်သက်ပြီးတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့သိရပါတယ်ရှင်
ရရှိများရှင်အရင်စစ်ဆိုးရအဆက်ဆက်လက်ထက်လူခွင့်ရချိုးဖောက်မှုပုံစံမျိုးစုံခံစားခဲ့ရတဲ့သူတွေဒီမိုကရေစီအဆိုးရတည့်ရလက်ထက်မှာတရားမျှတမှုတွေပြန်လဲရရှိဖို့စူးစမ်းတင်ပါသလားဒါမှမဟုတ်အမျိုးသားပြန်လဲတည်မြဲရေးရှေ့ရှုပြီးဖြစ်ခဲ့သမျှတွေကိုတင်မုန်းချေတာကမှန်ကန်တဲ့လုပ်ရဖြစ်နိုင်ပါသလားဆိုတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VO ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရရှင
်။ဒီကနေ့ည9:00ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့ကမ္ဘာကုခံအားကျဆင်းမှုတိုက်ဖျက်ရေးနဲ့အကြောင်းတင်ပြပါမယ်။မြန်မာနိုင်ငံမှာ HIV AIDS ရောဂါဝေဒနာရှင်အလုံးအတွဲဆေးကုသမှုတွေကအရင်ကတည်းကပေါ်ရလာတယ်လို့ကုလသမဂ္ဂကပြောပေမဲ့လဲဆေးဝါးလုံလောက်မှုမရှိသေးဘူးလို့လက်တွေ့ကွင်းဆင်းဆောင်ရွက်နေသူတွေကပြောပါတယ်လူပေါင်းအတိုင်းဝိုင်းမှာဒီဝေဒနာရှင်တွေကိုခွဲခြားဆက်ဆံမှုတွေမလုပ်သင့်တော့ဘဲတိယောဂါပပျောက်အောင်တွန်းလှန်သင့်တယ်လို့ဒီကနေ့ကြားရောက်တဲ့ကမ္ဘာခုခံအားကျဆင်းမှုယောဂါနေမှာတိုက်တွန်းနေကြပါတယ်အပြည့်စုံကတော့ကိုရင်သွားရောက်တင်ယူခဲ့တဲ့ VOA မြန်မာပိုင်းတင်ထောက်ကိုထက်အောင်ကပြောပြပေးမှာပါ
ကျွန်တော်တို့နိုင်ငံမှာလူဦးရေ300,000လောက်နေနေယောဂါဝေဒနာခံစားနေရတယ်စေဘေးနိုင်တာတသိန်းတစ်တောင်းကျော်ပဲရှိပါသေးတယ်။ဒါဆိုရင်ကျမတို့90ရာခိုင်နှုန်းပဲစေးရသေးတယ်လို့ပြောလို့ရပါတယ်။အမှန်တကယ်တော့ကျမတို့စေးမရှိတာပေါ့ဘူး။စေးတွေကအပြည့်အဝရှိပြီးသားဒီစေးတွေကိုပေးဖို့အတွက်အစီအစဉ်တကျကျမတို့ management ပါနော်လုပ်တာတွေအလုံးကိုအားနည်းနေတာကိုကျမတို့တွေ့ရတယ်။ဒါနဲ့ပတ်သက်လို့လည်းကျမတို့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ကျမတို့ညှိနှိုင်းတာတွေဆွေးနွေးတာတွေလုပ်ခဲ့လို့ရှိပါတယ်။
ခုခံအားကျဆင်းမှုယောဂ HIV AIDS ယောဂသည်တွေကိုကူညီဆောင်ရွက်ပေးနေတဲ့အမျိုးသမီးလည်းဖြစ်လွတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့မဖြူဖြူတင်ကဒီကနေ့ကြာရောက်တဲ့နိုင်ငံတကာခုခံအားကျဆင်းမှုနေ့မှာအခုလိုပြောဆိုလိုက်တာပါဒီနှစ်စက်တင်ဘာလအထိဆိုရင်မြန်မာနိုင်ငံမှာ HIV ယောဂပိုကူးဆက်ခံထားရသူတွေကလူပေါင်း300,000ဟာ ARV ဆေးကိုရနေရကြောင်းလွန်ခဲ့တဲ့3နှစ်ကဆေးရတဲ့အရေးအတွက်ထက်ဆိုင်တော့နှစ်ဆတိုးလာတယ်လို့ကုလသမဂ္ဂ AIDS ယောဂတိုက်ဖျက်ရေးအဖွဲ့ UNAIDS ရဲ့မြန်မာနိုင်ငံဆိုင်ရာယုံကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်။အရင်တုန်းကမြန်မာလူမှုအတိုင်းဝိုင်းမှာဒီယောဂဝေဒနာရှင်တွေကိုမိသားစုလူမှုအတိုင်းဝိုင်းကနေဆွန့်ပစ်တာတွေခွဲခြားဆက်ဆံမှုမျိုးတွေကိုလုပ်လို့ရှိပါတယ်။ဒါပေမဲ့လက်ရှိအချိန်မှာအဲ့လိုလှုပ်ဆောင်မှုမျိုးတွေဝိုင်းပြီးကျင်းတာတွေကိုမလုပ်သင့်တော့ဘူးလို့တော်ဖြူဖြူတင်းကဆိုပါတယ်။
အခုလက်ရှိအခြေအနေထိလုံနေတာကြီးကျွန်တော်တို့တွေ့ရတယ်ကျွန်တော်တို့ဟိုနေရာအနှံ့မှာလူနာတွေရှိလို့ယောဂဝေဒနာခံစားနေရတဲ့သူတွေကျွန်တော်ပြန်ပြောတာကြီးလဲကြားရတယ်လို့ကျွန်တော်တို့ကိုယ်တိုင်ဒီယောဂဝေဒနာရှင်တွေကိုစိတ်ယုံတက်တဲ့အခါမှာကျွန်တော်တို့တွေ့ခဲ့ရတဲ့တွေ့ကြုံတွေရှိပါတယ်တော့ဒါမျိုးလို့သင်သလားဆိုတော့ဒီနိုင်ငံတကာမှာဒီယောဂကိုအားလုံးကသိရတိုင်းပဲဒါနာနာရှည်ယောဂအဖြစ်နဲ့သဘောထားနေတဲ့အချိန်မှာကျွန်တော်နိုင်ငံမှာတော့အဲ့လိုမဟုတ်ဘူးဖွဲခြားဆက်ဆံမှုအရန်ဖြစ်နေတာတကယ်တကယ်မဖြစ်တဲ့တော့ဒါတွေကိုအဓိကတော့ကျွန်တော်တို့ဘာသာတွေ့ရလဲဆိုအသိမရှိကြတဲ့အပေါ်မှာကျွန်တော်ဓာရီကိုခွဲခြားဆက်ဆံတာတွေလူနာတွေမြင်လို့ရှိရင်ကျန်းမာရေးဝန်ထမ်းတွေကကိုယ်တိုင်ကစိတ်ယုံအပြင်ဘက်ကိုထုတ်ပြတာမျိုးတွေဒီနေ့ဒီချိန်ဒီလုံနေတာမလို့သင့်တော့ဘူးလို့မြင်တယ်လို့ဒါလူသားချင်းအတူတူဘလို့ကူးဆက်တယ်ဘလို့မကူးဆက်ဘူးဆိုတာသိရှိနေပြီးသားဖြစ်တဲ့အတွက်ခွဲခြားဆက်ဆံမှုတွေမလို့သင့်ဘူးလို့ကျွန်တော်လည်းမြင်ပါတယ
်ကျွန်တော် HIV ကိုခံစားနေရတယ်ဘယ်တော့မှမကြောက်ဘူးဘယ်တော့မှလုံးဆုံးဘူး
မြန်မာနိုင်ငံမှာ HIV ယောဂကူးစက်မှုနှုန်းဟာ2012ခုနှစ်နဲ့နှိုင်းယှဉ်ရင်ဒီနှစ်2015ခုနှစ်မှာကျဆင်းသွားခဲ့တယ်လို့ကုလသမဂ္ဂလက်ခံအဖွဲ့တွေဖြစ်တဲ့ UNAIDS, WHO, UNICEF တို့နဲ့ပူးပေါင်းထုတ်ပြန်တဲ့မြန်မာ့ကျန်းမာရေးဝန်ကြီးဌာနလက်အောက်ခံနိုင်ငံဆိုင်ရာ AIDS အစီအစဉ်ရဲ့ဒီနှစ်အစီရင်ခံစာမှာဖော်ပြထားပါတယ်အစိုးရအနေနဲ့ဒီနှစ်ထဲမှာ HIV ကျန်းမာရေးဆောင်ရှောက်မှုတွေအတွက်အမေရိကန်ဒေါ်လာ5,000,000တိုးမြင့်ထားပေမဲ့လည်းဝေဒနာရှင်တွေကိုစိတ်ကူတားမှုအပိုင်းမှာတော့အားနည်းမှုတွေရှိနေဆဲဖြစ်တယ်လို့တချို့ကရှုမြင်ကြပါတယ်။နောက်အစိုးရတပ်တန်းမှာ HIV AIDS ဝေဒနာရှင်တွေအပါအဝင်တခြားကဏ္ဍတွေမှာလည်းရက်ဖက်လူအဖွဲ့အစည်းတွေပြည်သူလူထုတွေနဲ့အတူပူးပေါင်းဆောင်ရွက်သွားမယ်လို့တော်ဖြူဖြူသင်ကဖွင့်ဟပါတယ်။
ကျမတို့ အစိုးရဘက်မှလည်းအရန်ကိုအားနေတယ်ဒါကြောင့်မလို့ကျွန်တော်တို့စေးတွေရှိရယ်လူနာကြီးလက်ထက်ကိုစေးမရဘူးပေါ့နော်နောက်ချက်ကပါလဲဆိုလို့ရှိရင်အဖွဲ့အစည်းတွေတော့ရှိရယ်ဒါပေမဲ့ကျွန်တော်တို့နိုင်ငံမှာ DNGO လုပ်နေတဲ့ဖွဲ့တွေတစ်ခုနဲ့တစ်ခုချိတ်တွဲပြီးလှုပ်ဆောင်မှုအားနေနေသေးတယ်ဘယ်ဖွဲ့ကဘာလုပ်နေလဲဘယ်ဖွဲ့ကဘာလုပ်နေလဲဆိုတာကိုသိမသိရဘူးဒါကျွန်တော်တို့ရှေ့သွားမဲ့နေရာမှာတော့အဖွဲ့အစည်းတွေအားလုံးချိတ်တွဲပြီးတော့ဒီအိတ်ရောဂါအပါဝင်ပေါ့ခြားကိစ္စရပ်တွေမှာလည်းပူးပေါင်းဆောင်ရွက်မှုအလွန်မဲ့လိုတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံကဘာကြောင့်ပူပေါင်းဆောင်ရွက်မှုနည်းလဲဆိုအားလုံးလည်းသိရတိုင်းပဲဒီအစိုးရရဲ့ကိုယ်တိုင်ကကျွန်တော်တို့စစ်စစ်လုံးလုံးဖြစ်အောင်လုံမထားခဲ့ဘူးတစားစီဖြစ်အောင်လုပ်ထားခဲ့တယ်အဲ့ဒါအကြောင်းမလို့ရှေ့သွားမဲ့ကျွန်တော်တို့အပြောင်းလဲကာလမှာတော့ကျွန်တော်တို့စစ်စစ်လုံးလုံးညီညီညွတ်ညွတ်နဲ့ဒီအချိန်ရဲ့ AI test အပါအဝင်ပေါ့နော်အဲဒီကျွန်တော်နိုင်ငံဖွံ့ဖြိုးတိုးတက်ရေးကိစ္စတွေမှာပူပေါင်းဆောင်ရွက်ဖို့လိုတယ်လို့ကျွန်တော်တို့မြင်ပါတယ်
ဝိဒနာရှင်တွေကိုခွဲခြားဆက်ဆံမှုတွေမလုပ်ဘဲလူပေါင်းတိုင်းဝဲမှာအတူလက်တွဲဆောင်ရွက်ဖို့နဲ့ပညာပေးအစီအစဉ်တွေကိုတည်ရှိနားလည်ဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွန်ခဲ့တဲ့7ရက်ခရဲကနှစ်စဉ်တီးလို့ပွဲအခမ်းအနားတွေကျင်းပလို့ရှိပါတယ်။မြန်မာနိုင်ငံမှာ HIV AIDS ရောဂါဝိဒနာရှင်2000ကျော်ရှိနေပြီးတော့မြို့ရစီအများဆုံးသုံးတဲ့ဒေသတွေဖြစ်တဲ့မြန်မာပြည်အရှိမြောက်ဖျားနဲ့မြောက်ပိုင်းဒေသတွေအပါအဝင်လူဦးရေထူထပ်တဲ့မြို့ပြတွေမှာဒီရောဂါအဖြစ်အများဆုံးဖြစ်ပါတယ်ခင်ဗျာ။
ကိုထက်အောင်စူးစီးတင်ပြသွားရပါရှင်။ VOA ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။လာမယ့်2016ဆက်ခွန်ဘန်နာနှစ်မှာရန်ကုန်တိုင်းဒေသကြီးအတွင်းအထူးစီမံကိန်းအနေနဲ့တရားနှစင်းကိုထပ်ပြီးတော့ဆောက်လုပ်သွားဖို့ရှိတယ်လို့ရန်ကုန်တိုင်းအစိုးရအဖွဲ့ကပြောဆိုပါရတယ်။လာမယ့်ဘန်နာနှစ်အတွက်ရန်ကုန်တိုင်းဒေသကြီးမှာကြက်တန်ပေါင်းဘီလီယံ30ကျော်သုံးစွဲသွားဖို့ရထားတယ်လို့လည်းပြောပါရတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းကမမေခါကပေးပို့သားတာဖြစ်ပါရဲ့ရှင်
။ဟုတ်ကဲ့ပါ။ဒီကနေ့ကျင်းပတဲ့ပထမအကြိမ်ရန်ကုန်တိုင်းလွှတ်တော်ထူးဆီးဝေးပွဲမှာရန်ကုန်တိုင်းအစိုးရကခုလိုပြောဆိုလိုက်တာပါ2016-2019ဘဏ္ဍာနှစ်အတွင်းရန်ကုန်တိုင်းအစိုးရသုံးစွဲမဲ့ငွေစင်းတင်ပြမှုမှာဒီတရားနှစ်စင်းတည်ဆောက်ဖို့အတွက်ကြက်တန်းပေါင်း3ဘီလီယံကျော်ကိုသုံးစွဲဖို့ရထားတယ်လို့တင်ပြထားပါတယ်ရန်ကုန်တိုင်းလွှတ်တော်မှာဘဏ္ဍာရေးဝန်ကြီးဒေါ်ဆန်းဆန်းနွယ်ကခုလိုလွှတ်တော်မှာတင်သွင်းခဲ့တာဖြစ်ပါတယ
်ပန်းဒေတာကြီးအစိုးရအဖွဲ့အနေဖြင့်ထူးစီမံကိန်းလုပ်ငန်းကြီးများဆောင်ရွက်ရန်အတွက်ကဘာရေးပြားလည်းနှင့်ပါနမီလန်းဆောင်ကုန်းကြော်တရားတိဆောက်ရဲ15.95ဘီလီယံမြောင်းဩကလာပါမျိုးနယ်မြောင်းဩကလာပါလန်းဆောင်တွင်ကုန်းကြော်တရားတိဆောက်ရဲ16.45ဘီလီယံပါကြောင်းလေးစားစွာတင်ပြအပ်ပါတယ်ရှင်
တရားတိဆောက်ရေးနဲ့ပတ်သက်ပြီးသုံးဆွဲငွေတွေကိုလွှတ်တော်ကိုတရားစွာစစ်စစ်တင်ပြခြင်းမရှိတဲ့အပေါ်ရန်ကုန်တိုင်းအစိုးရကိုဝေဖန်မှုတွေရှိနေပါတယ်။ဗဟန်းမြို့နယ်ကတိုင်းဒေသကြီးလွှတ်တော်ကိုလည်းဒေါက်တာညွညိုသိန်းကဖွံ့ဖြိုးတိုးတက်ရေးအတွက်တရားတိဆောက်ဖို့လိုပေမဲ့အမှန်တကယ်လိုအပ်မလိုအပ်ကိုစစ်စစ်ဖို့နဲ့သုံးဆွဲတဲ့ငွေကြေးပိုင်းကိုစနစ်တကျတင်ပြပေးဖို့ခုလိုလွှတ်တော်မှဆွေးနွေးတင်ပြခဲ့ပါတယ်
။တိုင်းဒေသကြီးအစိုးရအဖွဲ့အနေဖြင့်ထူးစီမံကိန်းလုပ်ငန်းကြီးများဆောင်ရွက်ရန်အတွက်ကဘာရေးပြားလည်းနှင့်ပါနမီလန်းဆောင်ကုန်းကြော်တရားတိဆောက်ရဲ15.95ဘီလီယံမြောင်းဩကလာပါမျိုးနယ်မြောင်းဩကလာပါလန်းဆောင်တွင်ကုန်းကြော်တရားတိဆောက်ရဲ16.45ဘီလီယံပါကြောင်းလေးစားစွာတင်ပြအပ်ပါတယ်ရှင
်လက်ရှိမှာတရားတိဆောက်ရေးပိုင်းတွေကြောင့်သွာလာရခက်ခဲမှုတွေကြုံတွေ့နေရကြောင်းတရားရပြီးစီးသွားပါကလည်းရင်ကျော်ပိတ်ဆို့မှုမှာပြေလည်လာခြင်းမရှိကြောင်းလွှတ်တော်အမတ်တွေကထောက်ပြမှုတွေရှိနေပါတယ်။လက်ရှိရင်ကျော်ပိတ်ဆို့မှုပေါ်ဒေါက်တာညညသိန်းကခုလိုဝေဖန်ပြောဆိုလိုက်တာပါ။အဲ
့ဒီတော့ဒီလိုကုန်းကြော်တရားကြီး၄စင်းကိုဘီလီယံ80နီးပါးသုံးဆွဲခဲ့ပြီးတော့ဒီနေ့ကျမတို့ရန်ကုန်မြို့ရဲ့ရင်ကျော်ပိတ်ဆို့မှုအခြေအနေကိုထိထိရောက်ဖြေရှင်းနိုင်ပါပြီလားလို့ပြန်ပြီးတော့မေးခွန်းထုတ်မယ်ဆိုရင်ဒီအခြေကိုကျမဖြေပြမလိုပါဘူး။ကျမတို့ပြည်သူလူထုနဲ့ကျမတို့တော်တော်ကိုယ်စားလှယ်ကြီးများအားလုံးသိရှိပြီးဖြစ်ပါတယ်။ဆောက်လုပ်တဲ့ကုန်းကြော်တရားတိဆောက်မှုတွေဟာဒီကုန်းကြော်တရားတွေအမှန်တကယ်ဆောက်လုပ်သင့်မသင့်ကျမဘယ်စစ်တမ်းတွေကဆောက်လုပ်ဖို့အကြံပြုထားပါသလဲလို့ဆိုပြီးတော့အစိုးရအဖွဲ့ကိုမေးခွန်းထုတ်ထားခဲ့တာရှိပါတယ်။အဲ့တော့အစိုးရအဖွဲ့အနေနဲ့အဲ့တော့ရင်ကျော်ပိတ်ဆို့မှုရာခိုင်နှုန်း80ခန့်ကိုဖြေရှင်းနိုင်မယ်လို့အစိုးရအဖွဲ့ကဖြေကြားခဲ့တာကိုလည်းကျမမှတ်မိနိုင်နေပါသေးတယ်။ဒါကြောင့်မလို့တကယ်တမ်းမှာပြန်ကြည့်တဲ့အခါကျတော့ကျမတို့ဒါအစိုးရအဖွဲ့ဖြေကြားချက်တိုင်းဖြစ်မလာပါဘူး။
ဒီကနေ့လွတ်တော်မှာလာမယ့်2016-2019ဘဏ္ဍာနှစ်မှာရန်ကုန်တိုင်းအစိုးရအဖွဲ့နဲ့ဌာနဆိုင်ရာအသီးသီးကသုံးဆွဲမဲ့ငွေကြေးတွေကိုတင်ပြခဲ့ပါတယ်။ဒီငွေကြေးတွေဟာနောက်တက်လာမယ့်အစိုးရကသုံးဆွဲနိုင်ဖို့တင်ပြပေးခဲ့တာဖြစ်ပါတယ်။လာမယ့်နှစ်မှာရန်ကုန်တိုင်းဒေသကြီးအနေနဲ့ကြက်တန်းပေါင်းဘီလီယံ300ကျော်သုံးဆွဲဖို့တင်ပြထားပါတယ်။ဒီမှာရန်ကုန်မြို့တော်စီမံတာယာရေးကော်မတီကကြက်တန်းပေါင်းဘီလီယံ200ကျော် တတော်နဲ့စွမ်းအင်ဝန်ကြီးဌာနလက်အောက်လမ်းဦးစီးကကြက်တန်းပေါင်းဘီလီယံ100ကျော်စီပင်တိုင်းဝန်ကြီးဌာနကကြက်တန်း6000ကျော်စတဲ့ပမာဏတွေသုံးစွဲသွားမှာဖြစ်ပါတယ်။လာမယ့်နှစ်တစ်ခုပဲပုံငွေလုံငွေမရှိရငွေနဲ့သုံးငွေအချိုးညီစွာရန်ကုန်တိုင်းအစိုးရဖွဲ့ကသုံးစွဲသွားမှာဖြစ်ပြီးချန်ခဲ့တဲ့၄နှစ်တာအတွင်းမှာတော့လုံငွေပြဘတ်ဂျက်နဲ့ရန်ကုန်တိုင်းအစိုးရကသုံးစွဲခဲ့တာဖြစ်ပါတယ်။လက်ရှိမှာ2013မှာလှယ်တန်း2014မှာဘရင်တောင်နဲ့ရွှေကုန်တိုင်း2015မှာမြင်းနီကုန်းကုန်းကျော်တတားစတဲ့တတားတွေစောက်လုပ်ပြီးစီးခဲ့ပြီးဖြစ်ပါတယ်။စောက်လုပ်စဲအနေနဲ့ကတော့ကုတ်ကိုင်းရှစ်မိုင်နဲ့တာမွေကုန်းကျော်တရားတွေရှိနေပါသေးတယ်ရှင်
။မမေခတင်ပြတော်ရပါရှင်။ VOA ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါရယ်။ခုတော့တိုင်းရင်းသားဒေသဖက်အလက်ပေးရအောင်ပါ။မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာစစ်သက်တို့အကြားစစ်ရေးတင်းမာနေခဲ့တဲ့ရှမ်းပြည်နယ်တောင်ပိုင်းမိုင်းနောင်မြို့မှာဘုံပေါက်ကွဲမှုကြောင့်တန်ကားရော၄ပါးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါရယ်။ဒီဘုံပေါက်ကွဲမှုဟာမြန်မာစစ်သက်စစ်ခန်းအနီးမှာပေါက်ကွဲခဲ့တာကြောင့်တပ်မတော်ကနေထောင်ထားတဲ့ဘုံဖြစ်နိုင်တယ်လို့ဒေသခံတွေကယူဆပြောဆိုနေပါရယ်။ဒီအခြေအနေတွေကိုတော့ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါရယ်။
ဟုတ်ကဲ့ပါရှမ်းပြည်နယ်တောင်ပိုင်းမိုင်းနောင်မြို့မှာဘုံပေါက်ကွဲမှုတရဖြစ်ပွားခဲ့ပြီးရေစင်းချိုးတဲ့တန်ကားတော်လေးပါထိခိုက်ဒဏ်ရာရရှိခဲ့တာပါနိုဝင်ဘာ30ရက်နေ့ပိုင်းမိုင်းနောင်မြို့ကွန်တော့ဖုန်ကြီးချောင်းရေချိုးစိတ်မှာရေစင်းချိုးတဲ့တန်ကားတော်လေးပါထောင်ပေါင်းကျောက်ထိခိုက်ဒဏ်ရာရရှိသွားတဲ့အခြေအနေကိုတော့မိုင်းနောင်ဒေသခံတို့ကအခုလိုပြောပါတယ
်ထိခိုက်ကြတော့ဦးစင်းနပါရေကိုရင်နပါဘောကိုပေါ်ညနေပိုင်းရေချွဲချိန်ပေါ်တော့သူရေရချိုးတော့ခက်ဖုန်ကြီးရေချိုးစိတ်မှာပိုင်းလောက်ထားတော့မိုင်းတော်နေမိတာပေါ့တမရရဲ့ခနာချုပ်နဲ့အဲ့ရဖက်ခင်ဗျာကျင်းထန်တိုင်ရရတဲ့ဦးပြားဦးတီဟာတဲ့ခင်ဗျာအတက်က25နှစ်တဲ့ခင်ဗျာအဲ့ဒီဦးစင်းကြတော့ခြေထောက်တိုင်ရတော်တော်ပြင်းပြင်းထန်ထန်ရထားတော့ဟိုမိုင်းနောင်စီအောင်မှာမကူတနိုင်တဲ့အခြေအနေမှာရှိနေတော့ဝယ်လင်ဖို့ဟုတ်ပြန်ထားတဲ့ပုံစံဖြစ်နေရတယ်ခင်ဗျာ
ထိခိုက်တန်ရရရှိသွားတဲ့တန်ကားတော်တွေကိုမိုင်းနောင်စေးရုံမှာတင်ထားရပြီး၎င်းတို့နဲ့အရှင်တီဟကတော့တန်ရပြင်းထန်ရရှိခဲ့တယ်လို့ကြံရှိတဲ့တန်ကားတော်အနေနဲ့ကအသက်အန္တရာယ်စိုးရင်ရတဲ့အခြေအနေမရှိဘူးလို့လည်းအဆိုပါဒေသခံကပြောပါတယ်။ဘုံပေါက်ကွဲတဲ့နေရာဟာမြန်မာစစ်သားစခန်းကြီးမှာဖြစ်ပြီးတမတော်ကထောင်ထားတဲ့ဘုံဖြစ်နိုင်ကြောင်းတခြားဒေသခံသူဖြစ်သူကိုမောင်ခိုင်ကဆိုပါတယ်
ဒီတော့ထောင်ပေါင်းပေါ့ဒီလိုပဲပဲလေမှာဆိုရတဲ့နေရာအဲ့မှာမိုင်းကြီးချတာလားရှိတယ်လေအဲ့မှာခိုင်းနေတော့တယ
်ဒီဘုံပေါက်ဖွဲမှုဟာလက်တက်တရခံကိုမသိရှိသေးသလိုထိခိုက်တန်ရန်ရရှိတဲ့ဖြစ်စဉ်ပေါ်အမှုဖွဲ့တန်ကြားတာမျိုးမရှိသေးဘူးလို့မိုင်းနောင်ရဲသားဖွဲ့ဝင်တို့ကပြောပါတယ
်ဘယ်သူလက်ချက်မှတော့မသိပါလို့ရှိတဲ့ဟာကိုနင်းမိတာလေဒီချိုက်တဲ့တန်ကားတော်တွေရဲ့ဒီအဲ့ရွာထဲရပေါ့နော်ဒီထောင်ရှိတဲ့လူတွေကဒီဟာကိုအမှုဖွင့်ထားတယ်အဲဆုံဆန်းပေးပါဆိုပြီးတော့သူကြည့်တဲ့သူတို့တင်တယ်လို့လည်းမကြသေးဘူးကြ
ပြီးခဲ့တဲ့နိုဝင်ဘာလ18ရက်နေ့နဲ့24ရက်နေ့တုန်းကလည်းမိုင်းရှူးမြို့နယ်ဘက်မှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပြီးလူနှုတ်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမိုင်းနောင်မြို့အတွင်းမှာပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့ကစပြီးမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားစစ်ရေးပဋိပက္ခအတွင်းလက်နက်ကြီးနဲ့ပြစ်ခတ်ခံရမှု၊လေယာဉ်နဲ့ဘုံကျဲခံရမှုတွေတွေ့ကြုံနေရတယ်လို့လည်းဒေသခံတွေကပြောပါတယ်။ပါတီစုံရွေးကောက်ပွဲအလွန်ကာလမှာမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားရာကနေပြီးခဲ့တဲ့နိုဝင်ဘာလ24ရက်နေ့အစိုးရကိုယ်စားလှယ်အဖွဲ့နဲ့ SSPP အဖွဲ့တို့တွေ့ဆုံမှုကနေ6ချက်ပါသဘောတူညီချက်လက်မှတ်ရေးထိုးပြီးတိုက်ပွဲတွေငြိမ်သက်နေရမှာမနေ့ကဘုံပေါက်ကွဲမှုဖြစ်ပွားခဲ့တာပါနှစ်ဖွဲ့အဖွဲ့တွေကြားသဘောတူညီချက်အနက်ကမြောက်ပိုင်းရှမ်းပြည်တပ်မတော်ကနေမိုင်းရှူးမိုင်းနောင်ကာလမြောက်ဘက်ချမ်းကိုတပ်နေရာပြောင်းရွှေ့ရမယ်ဆိုတဲ့ချက်ဟာပြည်လည်မှုမရရှိသေးပါဘူးအခုလိုမရေရာသေးတဲ့ငြိမ်းချမ်းရေးရလဒ်တွေကြောင့်ဒေသခံတွေကြားမှာစိုးရိမ်စိတ်တွေဖြစ်ပွားနေတယ်လို့လည်းကိုမောင်ခိုင်ကပြောပါတယ
်ကနေတော့ဖေးစီကများလာပေါ့ကြာဒီကတိုက်ရင်လည်းဆိုရဒီလိုကဒီလိုပြောတဲ့အတိုင်းမလုပ်ရတော့ဒီကပြန်ပြန်တိုက်မယ်ဆိုတဲ့တဲ့တော့ပြည်ရတယ်ပေါ့အဲ့လိုတော့
တပြည်လုံးတိုင်းတာပြစ်ခတ်ရစေးရေးအန်စီသဘောတူစာချုပ်လက်မှတ်ရေးထိုးဖို့မြောက်ပိုင်းရှမ်းပြည်တပ်မတော်ကနေငင်းဆန်ခဲ့ပြီးနောက်ပိုင်းအောက်တိုဘာလ3ရက်နေ့စပြီးမြန်မာတပ်မတော်နဲ့စစ်ရေးပဋိပက္ခတွေတင်းမာစွာဖြစ်ပွားခဲ့ပါတယ်ဒီလိုဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှူးမိုင်းနောင်ကြေးတီးဒေသကကြေးရွာရတတောင်းခန့်ဟာစစ်ဘေးသိမ်းရှောင်နေရတယ်လို့စစ်ကာလအတွင်းလူခုရေးချိုးဖောက်မှုခံရတဲ့ဖြစ်စဉ်တွေလည်းရှိခဲ့တယ်လို့ရှမ်းလူခုရေးဖွဲ့တွေကနေဝေဖန်ပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ
နိုင်ကွန်အိမ်မရှင်ဒီအခုထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ညနေပိုင်းရေဒီယိုအစီအစဉ်ပြည်ပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့8:00နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 Joru ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ Internet စာမျက်နှာမှာလည်းအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့ မနေ့၈နိုင်ကနေ၉နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေနေ့ကင်း၁နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နိုင်ကနေ၇နိုင်အစီအစဉ်ကိုလိုင်းတူ၁၆၁၉နဲ့၂၅လို့ကနေထုတ်လွှင့်ပြီးနေပါတယ်ညပိုင်း၉နိုင်ကနေ၁၀နိုင်အထိအစီအစဉ်ကိုတော့လိုင်းတူ၂၄၂၅နဲ့၃၂တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည၉နိုင်အစီအစဉ်ပြီးပြီးချင်းည၁၀နိုင်မှာပြန်လည်ထုတ်လွှင့်ပြီးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညနေခင်းမှာတော်တော်ရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့ဒီဇင်ဘာလတရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 30နဲ့51တို့ကနေညနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညနေခင်းဒုတိယပိုင်းတိုးချဲ့အစီအစဉ်မှာနားဆင်ကြရမှာကတော
့60ရွေးကောက်ပွဲတုန်းကရွေးကောက်ပွဲရဲ့ချိန်ညာချက်ပေါ့နော်အဲ့ဒီအထိကမှန်ကန်ပါတယ်သို့တော်လည်းပဲဒီရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာနော်ဒီရွေးကောက်ပွဲကို
ရွေးကောက်ပွဲအပေါ်ပြပရောက်နိုင်ငံရေးအတိုက်ခံတွေရဲ့အမြင်တွေကိုစူးစီးတင်ပြချက်အပြည့်စုံကိုတော့မကြခင်ကြားရဖို့ရှိပါတယ်ဒီနောက်မှာတော့သတင်းဆောင်မတွေနဲ့နိုင်ငံတကာသတင်းဆောင်မတွေကိုလည်းကြားရဖို့ရှိပါတယ်ခုတော့ရွေးကောက်ပွဲမှာလူငယ်တွေရဲ့ပါဝင်မှုအခမ်းအနားအကြောင်းအရင်ဆုံးတင်ပြပါမယ်ရှင်နိုဝင်ဘာလ၈ရက်နေ့မှာကျင်းပခဲ့တဲ့ပါတီစုံရွေးကောက်ပွဲမှာလူငယ်ကိုယ်စားလှယ်တွေပုံမပါဝင်လာပြီးအောင်မြင်မှုတွေရှိတယ်လို့ဆိုနိုင်ပေမဲ့လည်းပါတီတွေရဲ့နိုင်ငံရေးဆုံးဖြတ်ချက်ချမှုတွေအပိုင်းမှာကိုစားပြုနိုင်မှုအားနည်းနေသေးတယ်လို့နိုင်ငံရေးပါတီတွေကလူငယ်တွေရဲ့တွေးဆဆွေးနွေးပွဲအတွင်ဝေဖန်ထောက်ပြမှုတွေရှိနေပါတယ်ပါတီများနဲ့ဒီမိုကရေစီဆိုင်ရာဒိန်းမတ် Institute DIPD က UCP နိုင်ငံရေးပါတီ20ကျော်ကလူငယ်ကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးပွဲကျင်းပနေပါတယ်အပြည့်စုံကိုတော့ကိုရင်သွားရောက်တင်ပြခဲ့တဲ့ VOA မြန်မာပိုင်းတင်ထောက်ကိုထက်အောင်ကတင်ပြပေးမှာပ
ါပြီးခဲ့တဲ့ရွေးကောက်ပွဲမှာအသက်35နှစ်အောက်လူငယ်တွေပါတီနိုင်ငံရေးတွေမှာအများပြားပါဝင်လာကြပြီးတော့ကိုယ်စားလှယ်လောင်းအဖြစ်ရွေးချယ်ခံတာတွေအောင်နိုင်ရေးလုပ်ငန်းတွေမှာတက်တက်ကြွကြွဆောင်ရွက်ခဲ့ကြပါတယ်လူငယ်တွေရွေးကောက်ပွဲမှာပါဝင်မှုတွေကိုလေ့လာဆန်းစစ်မှုတွေလုပ်နေတဲ့ဒိမက်အခြေစိုက်ပါတီများနဲ့ဒီမိုကရေစီဆိုင်ရာဒိမက် Institute DIPT ကနေနိုင်ငံရေးပါတီ24ပါတီကရွေးကောက်ခံလူငယ်ကိုယ်စားလှယ်လောင်းတွေရွေးကောက်ပွဲအောင်နိုင်ရေးတွေမှာပါဝင်ကူညီခဲ့ကြတဲ့လူငယ်40ကျော်နဲ့ရန်ကုန်မြို့မှာတွေ့ဆုံခဲ့ကြပါတယ်အခုလိုတွေ့ဆုံရတဲ့အကြောင်းရင်းကိုတော့ DIPT ကလူငယ်အစီအစဉ်ညွှန်ကြားရေးမှူးကခုလိုပြောပါတယ
်ဒီရွေးကောက်ပွဲမှာပြီးခဲ့တဲ့ရွေးကောက်ပွဲမှာလူငယ်တွေပါဝင်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဟိုလေးလာဆန်းဆန်းပြီးလို့ပါနဲ့ဆိုတော့ဒီလေးလာဆန်းဆန်းအေးမူပါနေရတယ်ပေါ့နော်တကယ်လို့ဒီချက်တွေကိုနေပြီးတော့ဒီနိုင်ငံရေးပါတီကလူငယ်ကောင်းဆောင်တွေနဲ့ညဝင်ဖို့ပဲဖြစ်ပါတယ်အခုပြန်ဒီခုကနေပြီးတော့ပါလဲဆိုတော့အခုဖြစ်ရှိခဲ့တဲ့လေးလာဖြစ်ရှိခဲ့တဲ့ပုံမှာပြီးပြီးတော့ဒီအေးဟိုပါတီကောင်းဆောင်တွေအနေနဲ့ပေါ့နော်အာသူတို့အနေနဲ့ဒီ feedback တွေပေါ့နော်သူတို့ပေးလိုက်ဖို့အတွက်ကျွန်တော်တို့ရည်ရွယ်ပါတယ်ဆိုတော့သူတို့ရဲ့ feedback တွေကိုရရှိနိုင်ဖို့ပေါ့နော်ကြားနိုင်ဖို့ပဲရည်ရွယ်ပါတယ်နောက်တစ်ခုကနေပြီးတော့နံပါတ်3ကတော့ကျွန်တော်တို့ဒီခုနိုင်ငံရဲ့အခင်းကျစ်စစ်မှာပေါ့နော်အဲလူငယ်တွေရဲ့နိုင်ငံရေးပါဝင်မှုကိုပြည်တင်ဖွဲ့ပန်းနေပြီးတော့ကျွန်တော်ဘယ်လိုလုပ်ရမလဲဆိုတော့အကြံပြုချက်လေးတွေကိုကျွန်တော်တို့ကနေပြီးတော့ကျွန်တော်တို့ဆွေးနွေးနိုင်ဖို့ပဲနေပြီးတော့ဒီမှာဒီပွဲမှာဒီပါတယ်ဆိုတော့နံပါတ်4အချက်ကနေပြီးတော့ပါလဲဆိုတော့ကျွန်တော်တို့ဒီနိုင်ငံရေးမှာနောက်ရွေးကောက်ပွဲပါဝင်ပေါ့နော်နိုင်ငံရေးဖြစ်စဉ်တွေမှာလူငယ်တွေတိကျပုံမပါဝင်လိုက်နိုင်ဖို့ဆိုလို့ရှိရင်ဘာလို့ပြုပြင်ကြောင်းလဲဖို့လို့တည်းပေါ့နော်ဆိုတော့နောက်ပြီးပြောရမယ်ဆိုလို့ရှိရင်ဘာလို့ပြုပြင်ကြောင်းလဲနိုင်လို့ရှိရင်ပေါ့နော်ကျွန်တော်တို့ဒီရွေးကောက်ပွဲမှာလူငယ်တွေဖြည့်ချက်ပုံကိုပါဝင်လာနိုင်မလဲပေါ့နော်ဒီနိုင်ငံရေးမှာလူငယ်တွေဖြည့်ချက်ပုံကိုပါဝင်လာနိုင်မလဲပေါ့နော်ဆိုတော့ဒီဟာတွေလည်းကျွန်တော်တို့ကဆွေးနွေးဖို့တဲ့ဒီဝင်ပြီးတော့ဒီနေ့ရယ်ပေါ့နော်မနေ့ဖန်ပေါ့နော်မနေ့မလို့ရှိပါသေးတယ်ဆိုတော့ဒီနေ့တော့ပြုလို့လုပ်ရချင်းဖြစ်ပါလိမ့်မယ
်လူငယ်တွေနိုင်ငံရေးမှာပါဝင်ပတ်သက်မှုတွေနဲ့ပတ်သက်လို့ DIPD ကဥဆောင်ပြီးတော့ပြီးခဲ့တဲ့အောက်တိုဘာလဇန်ကရယ်က2လကြာအချိန်ယူပြီးစစ်တမ်းကောက်ယူနေတာဖြစ်တယ်လို့အလွတ်တန်းအတိုင်ပင်ခန့်ကိုအောင်ထွန်းကဆိုပါတယ
်ဟုတ်ကဲ့အဓိက3ချက်ပါခင်ဗျဒီစစ်တမ်းမှာနံပါတ်1တစ်ချက်ကတော့လူငယ်တွေဒီပါတီနိုင်ငံရေးထဲမှာတိုက်ရိုက်ပါဝင်ပတ်သက်တာပေါ့ဥပမာပြောပြပါဆိုလူငယ်တွေကိုယ်တိုင်ဒီရွေးကောက်ခံတာပေါ့နော်အမတ်လောင်းနေဖြစ်ဝင်ရောက်ရှင်းပြိုင်နေအပိုင်းတစ်ပိုင်းလေးလာတယ်နောက်တစ်ခုကတော့ campaign လုပ်တဲ့အပိုင်းပေါ့လူငယ်တွေကဒီမဲဆွဲစီယုံဒီပိုင်းနေမှာဘာတွေပေါဝင်ပတ်သက်ပြီးတော့ကူညီခဲ့လဲဆိုတဲ့အပိုင်းပေါ့နောက်တစ်ပိုင်းကတော့ဒါနောက်ဆုံးပိုင်းနဲ့တတိယပိုင်းကတော့ကျွန်တော်တို့ကဒီလူငယ်တွေနဲ့ပတ်သက်တဲ့ဒီပါတီတွေကဒီ manifesto တွေဟိုရွက်ကောက်ပွဲကျင်ညာစာတမ်းတွေမူဝါဒပိုင်းဆိုင်ရာတွေမှာလူငယ်တွေအကြောင်းဘလောက်ထက်ထဲဝင်ဝင်ရေးသားထားတယ်ဘယ်လိုမျိုး highlight လုပ်ထားလဲဘလောက်ကောင်းတာတွေရှိတယ်ဟိုလိုအပ်တာတွေရှိတယ်ဆိုတာကိုလေ့လာတယ်ပေါ့နော်
ဒီရွေးကောက်ပွဲမှာလွှတ်တော်ရဲ့ရဲ့အတွက်ကုစလေလပေါင်း6000ကျော်ဝင်ရောက်ရှင်ပြိုင်ခဲ့ကြပြီးတော့အဲ့ဒီထဲမှာလူငယ်ကုစလေပေါင်း900ကျော်ပါဝင်ခဲ့ကြတာပါ။အရင်ခတ်တဲ့ဆိုင်ရင်လူငယ်အများပြားပါဝင်လာပြီးတော့အောင်မြင်မှုတွေရလာတယ်လို့ဆိုလို့ရပေမဲ့လည်းပါတီတွေရဲ့မူဝါဒချမှတ်မှုအပိုင်းတွေနိုင်ငံရေးဆုံးဖြတ်ချက်ချတဲ့နေရာတွေမှာတော့လူငယ်တွေအတွက်အပြည့်အဝကုစားပြုနိုင်မှုအပိုင်းမှာအားနည်းမှုတွေရှိနေစေဖြစ်တယ်လို့ကိုအောင်ထွန်းကဖွင့်ဟပါတယ
်။ရွေးကောက်ပွဲကျင်းပဆိုင်တန်းနေမှာရောဒါမှမဟုတ် policy paper တွေမှာပေါ့လူငယ်ဒီမူဝါဒပိုင်းဆိုင်ရာပါတီတွေထုတ်ပြန်တချို့ပါတီရဲ့ manifesto မရှိဘူးမထုတ်ပြန်ဘူးသူတို့မူဝါဒပိုင်းဆိုင်ရာပဲရွေးကောက်ပွဲနဲ့ထုတ်ပြန်တာဆိုတော့အဲ့ထက်မှာလူငယ်တွေရဲ့အခက်ခဏဘယ်လောက်ပါဝင်ပတ်သက်လဲဆိုတော့ကျွန်တော်တို့ကလစ်လာတယ်ပေါ့နော်ဆိုတော့ပါတယ်တွတ်တော့ထိထိရောက်ရောက်တိတိကျကျရေးထားတာမျိုးသိပြီးတော့မတွေ့ရဘူးပေါ့နော်ဆက်ကြပါဆိုလူငယ်တွေကဒီပါတီတွေရဲ့နိုင်ငံရေးဆုံးဖြတ်ချက်ထဲမှာဘယ်အခန့်ခန္ဓာနေဘလောက်ထိပါလို့ရတယ်ဆိုရင်မိကုန်ဖြည့်ဖို့အတွက်တော်တော်ခက်တယ်။အာလူငယ်တွေဟိုဆက်ကြပါလူငယ်တွေရဲ့ပညာရေးကိုမြင့်တင်ဖို့လုပ်မှာလို့ဘာလို့အဲ့လောက်ပဲကျွန်တော်တို့ကရေးထားတယ်ပေါ့နော်။ကျွန်တော်တို့လေ့လာတာမဟုတ်ဘူး political decision ခေါ်မှာပေါ့နိုင်ငံရေးဆုံးဖြတ်ချက်ထဲမှာလူငယ်တွေကဘလောက်ပါဝင်နိုင်လဲအဲ့ဒီပါတီအတွဲဆိုတာတော့အဲ့လားတော့ရှင်းရှင်းလင်းလင်းသိပ်မတွေ့ရဘူး။ဟိုဟာအားနည်းသေးတယ်လို့ပြောလို့ရပါတယ်ခင်ဗျ။
မြန်မာနိုင်ငံမှာအသက်16နှစ်အထက်လူငယ်မဲဆန္ဒရှင်14သန်းကနေ18သန်းအထိရှိတယ်လို့ခန့်မှန်းထားပေမဲ့လည်းရွေးကောက်ပွဲမဲဆယ်ဆွန်းစဉ်ကာလတွေမှာပါတီအများစုကတော့လူငယ်တွေကိုအဓိကထားမဲဆယ်စည်းရုံးမှုတွေတိတ်မရှိခဲ့ဘူးလို့သူကထောက်ပြပြောဆိုပါရယ်လူငယ်တွေရွေးကောက်ပွဲမှာဒီထက်ပိုပါဝင်မှုလိုအပ်ပြီးတော့လွှတ်တော်အတွင်းမှာလူငယ်တွေများလာရင်လူငယ်အရေးတွေလူငယ်တွေရဲ့အသံတွေပိုမိုကြားနိုင်မှာဖြစ်တယ်လို့တိုက်တွန်းပြောကြားနေကြပါရယ်ခင်ဗျာ
ရွှေကောက်ပွဲမှာလူငယ်တွေပါဝင်မှုနဲ့ပတ်သက်လို့လေလာတွေ့ရှိချက်တွေကိုဆွေးနွေးတဲ့ပွဲကိုခုထက်အောင်ကတင်ပြသွားရပါရှင် VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့တွေ့ဆုံမင်းမြန်ခန်းကိုတင်ပြပါမယ်မြန်မာနိုင်ငံမှာလှတ်တလောကျင်းပပြီးစီခဲ့တဲ့ရွှေကောက်ပွဲဟာ1990ခုနှစ်ရွှေကောက်ပွဲတုန်းကလိုမဖြစ်ဘဲမဲဆန္ဒရှင်တွေရဲ့ဆန္ဒကိုအစိုးရဘက်ကလေစာလိုက်နာမယ်လို့ယုံကြည်တဲ့အကြောင်းပြည်ပရောက်နိုင်ငံရေးအတိုက်ခံတွေကယုံကြည်ထားကြပါတယ်ထွက်ပေါ်လာတဲ့ရွှေကောက်ပွဲရလနဲ့အပြောင်းလဲတွေကိုစောင့်ကြည့်နေတဲ့အကြောင်းကိုလည်းပြောဆိုကြပါတယ်အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်အတွင်းကနိုင်ငံရေးကောင်းဆောင်တွေနဲ့တက်ကြွလှုပ်ရှားသူတချို့ရဲ့အမြင်တွေကိုနဲ့ပတ်သက်လို့မေးမြန်းချက်တွေကိုရှားဖောင်ကစူးစီးတင်ပြထားရမှာဖြေဆိုသူတွေကအခုလိုစပြောပါရတယ်
။1990ရွေးကောက်ပွဲတုန်းကရွေးကောက်ပွဲရဲ့ခြေညာချက်ပေါ့နော်အဲ့ဒီအထိကမှန်ကန်ပါလေ။သို့တော်လည်းပဲဒီရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာနော်ဒီရွေးကောက်ပွဲကိုဟလာဒီမဲဆန္ဒရှင်တွေရဲ့နော်ဆန္ဒကိုဖြည့်ဆည်းဖို့ဆိုတဲ့နေရာမှာဒီအဲ့မှာအုပ်ချုပ်တဲ့လူတန်းစားအုပ်ချုပ်သူတွေကပြက်ကွက်တယ်လို့ကျွန်တော်မြင်တယ်။ဒါအမှန်မပြောတော့လိန်နေနော်ဟာလာဒီဒါဘာကြောင့်လဲဆိုတော့အရင်တည်းကပြောသွားတာကဗိုလ်ချုပ်မူကြီးဆိုးမောင်ကိုယ်တိုင်ကစစ်တမ်းရကိုပြန်ပါမယ်လို့ပြောခဲ့တာ။စစ်တမ်းရကိုမပြန်တဲ့အပြင်မှာဆက်ပြီးတော့25နှစ်ဟာလာအာဏာယူထားတယ်နော်ဒါအများကြီးမှားတယ်တိုင်းပြည်အတွက်လည်းမှားတယ်အကုန်လုံးအတွက်မှားတယ်ဒီလိုမြင်နေဆိုဒီတခါတော့ဒီလိုဖြစ်မယ်လို့ကျွန်တော်မထင်ဘူးတော့ဟုတ်လားဘာကြောင့်လဲဆိုတော့ဒီဟုတ်လားကာချုပ်နော်နဲ့ဒီတမတကိုယ်တိုင်ကပြည်သူလူထုရဲ့ဆန္ဒကိုလေးစားပါမယ်နော်ဆိုပြီးတခြားပြောထားတယ်နော်နောက်ပြီးတကဘာလုံးကလည်းစောင့်ကြည့်နေတယ်အဲ့တော့ဒီတခါတော့အဲ့လိုမဖြစ်ဘဲနဲ့မှန်မှန်ကန်ကန်နဲ့အနိုင်ရတဲ့ပါတီကိုဟုတ်လားအာဏာလွှဲဖို့ပဲလိုတော့ပေါ့
NCGUB ပြည်ပရောက်ဆိုရဖွဲ့ရဲ့ဝန်ကြီးချုပ်ဟောင်းဒေါက်တာစိန်ဝင်းပြောသွားတာဖြစ်ပါတယ
်ကျွန်တော်ကတော့ဒေါအောင်ဆန်းစုကြည်ကဒီရွေးကောက်ပွဲလှုပ်ရှားမှု campaign တွေပေါ့နော်နောက်ဆုံးနေ့မှာသတင်းစာရှင်းလင်းပွဲမှာပြောထားတဲ့အချက်နှစ်ချက်ကိုပြန်ထောက်ပြချင်ပါဒေါအောင်ဆန်းစုကြည်ပြောတာတစ်ချက်ကတော့ရွေးကောက်ပွဲရလကမမှန်ကန်ကန်ထွက်ပေါ်လာဖို့ဖြစ်ပါဒါဒီကနေ့ပြည်သူလူထုဟာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုပေးတာဖြစ်စေကျန်တဲ့တိုင်းရင်းသားအင်အားစုပါတီတွေကိုပေးတာဖြစ်စေကြမ်းခိုင်ဖွံ့ဖြိုးရေးကိုပေးတာပဲဖြစ်စေကြိုတင်မဲပဲဖြစ်ဖြစ်ချက်ချင်းပေးတယ်မဲပဲဖြစ်ဖြစ်ဒီမဲတွေဟာမမှန်ကန်ကန်နဲ့တိတိကျကျထွက်လာဖို့ရွေးကောက်ပွဲကော်မရှင်ကတတိရှိရှိလုပ်ပေးရပါလိမ့်မယ်ဒါကိုအာဏာပိုင်တွေကလည်းချိန်ချောက်မှုဟင်းဟောင်းမှုနောက်ဆက်ဟန်တာမှုလုံးဝမလုပ်အောင်ဒါတစ်ချက်ရွက်ကောက်ပွဲရလကမမှန်ကန်ကန်ထွက်လာဖို့ဒါပထမအဆင့်ဒါအရေးကြီးတယ်လို့တော်ဆန်းစုကြည်ပြောတာကျွန်တော်ပြည့်ဝသဘောတူဒုတိယချက်ကတော့အဲ့ဒီရွက်ကောက်ပွဲရလကဘယ်သူနိုင်ပြီဖြစ်စေအဲ့ဒါကိုအရှိတိုင်းအတိမတ်ပြုရဲတဲ့တတ်တီဒီကနေ့ရွက်ကောက်ပွဲကော်မရှင်မှာကလက်ရှိအာဏာကိုင်ထားတဲ့ အာနာပိုင်းအားစုတွေမှာကောဒါရှိဖို့အင်ပလန်အရေးကြီးပါတယ်ဒါတော့ဆန်းစုကြီးထောက်ပြတယ်ချက်နှစ်ချက်ဒီအချက်နှစ်ချက်ကိုကြော်လွှမ်းနိုင်မှသာလဲကျွန်တော်တို့တိုင်းပြည်ဟာတကယ်စစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ့ကိုရောက်နိုင်မယ်အဲ့လိုမှမဟုတ်ဘူးဆိုရင်တော့နိုင်ငံတကာကလည်းပဲအယုံကြည်မရှိတဲ့ပြည်သူလူထုကလည်းလေးစားမှုအယုံကြည်မရှိတဲ့အုပ်ချုပ်သူလူထမ်းစားတွေနဲ့ပဲတန်တရားလ
ောင်းဟောင်းလည်းဖြစ်1990ပြည်နေကမိုးကုတ်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဥပိုလာတင်ပြောသွားတာပါ
ဒီကျမတို့ဟာတစ်ပေါင်းများစွာဆက်ရနာရှင်စနစ်ရဲ့လှည့်ပြားမှုအောင်မှခန်းစားခဲ့ကြရတယ်ဒါကြောင့်မလို့အခုရရှိလာတဲ့ရလက်တွေအပေါ်မှာလည်းကျင့်တဲ့ပျော်ရွှင်ပင်မဲ့အပြည့်အဝတော့ယုံကြည်လို့မရသေးဘူးလို့ကျွန်မတူရဲအနေနဲ့ခန်းစားရတယ်။ဘာဖြစ်လို့လဲဆိုတော့ဒီရွေးကောက်ပွဲမတိုင်ခင်ရဲ့အနေငယ်အတွင်းမှာပဲဗကတာចောင်းသားကောင်းဆောင်တွေကိုဖမ်းဆီးတာတွေလုပ်ခဲ့တယ်။နောက်အကြမ်းဖက်မှုတွေလည်းဖြစ်ပေါ်ခဲ့တယ်ဆိုတဲ့ခါကျတော့အခုဖြစ်ပေါ်လာတဲ့ရလက်တီဟာဘလောက်ထိယုံကြည်ရမလဲလို့တော့စိတ်ထဲမှာတန်တရားလေးနည်းနည်းရှိနေတယ်
။ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတယောက်ဖြစ်တဲ့မေရီလန်းပြည်နယ်ကဒေါ်မြင့်ကျော်ဖြစ်ပါတယ်ရှင်
။ကျွန်မတို့ရဲ့ရလက်ကရန်ကိုကောင်းနေတယ်။ဘာဖြစ်လဲ?ကိုကရလက်ကကောင်းနေတဲ့အချိန်မှာကြာရှုံးမှုကိုရောက်သွားမှာကိုကျမအနေနဲ့အရန်ကြောက်တယ်။ပြီးတော့ဟိုလောရက်ကိုပြီးတော့ကျမပြောချင်တာကိုဆက်လက်လောင်းနေအနေနဲ့ NLD ကိုဆက်လက်လောင်းအနေနဲ့ကိုလည်းကျမတခုပြောညာ။ပြည်သူလူထုကကျမတို့ NLD ကိုမဲပေးလိုက်တယ်ဆိုတာဗိုလ်ချုပ်အောင်ဆန်းသမီးဒေါက်အောင်ဆန်းစုကြည်ဆိုတဲ့စိတ်သက်နဲ့စိတ်သက်ရဲ့ NLD ဆိုတဲ့ဟိုစိုင်းဘုတ်ရေကိုသူတို့တွေကလေးလေးဆားဆားနဲ့ပေးကြတာအဲ့တော့အဲ့ဒါတွေကိုအလွဲသုံးစားမလုပ်ကြဘူးအော်ဟိုကျမပြောချင်တာအလွဲသုံးစားမလုပ်ကြဘူးပြီးတော့ပခုံးပြည်သူလူထုကနေပြီးတော့အလုပ်လုပ်ဖို့ပခုံးထမ်းတောင်းဝင်ပေးလိုက်တဲ့အတွက်ဟိုဒီဟာကိုတောင်းဝင်ကြအောင်ကိုယ်စလဲလောင်းနေရောတောင်းဝင်ရှိတဲ့ဟိုလူကြီးတွေရောခေါင်းဆောင်ခေါင်းတွေရောပီတာအောင်လို့အလုပ်လုပ်ဖို့လို့အလုပ်လုပ်ဖို့ကျမတိုက်တွန်းချင်တယ
် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဖွဲ့ဝင်ဟောင်းလည်းဖြစ်ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတယောက်ဖြစ်တဲ့ဒေါ်နီနီဝေရဲ့အမြင်ဖြစ်ပါတယ
်အခုလက်ရှိတော့မြန်မာနိုင်ငံမှာ NLD ကမဲအများစုကိုအနိုင်ရရှိထားတယ်ပေါ့နော်ဒီဒါပေမဲ့တချို့တွေကထင်တာကတော့ဒီ NLD နိုင်သွားရင်တော့အစိုးရဖွဲ့နိုင်ရင်တော့နေချင်းညချင်းပြောင်းလဲမှုတွေရမယ်လို့ထင်တာအမှန်တကယ်တော့ကျွန်တော်ကိုယ်ပိုင်အထင်မြင်ချက်ပြောရရင်တော့ဒါချက်ချင်းနေချင်းညချင်းတော့မရနိုင်ပါဘူးဘာဖြစ်လဲဆိုတော့ဒီ NLD အစိုးရဖွဲ့နိုင်ရုံနဲ့မကောက်ပြီးရင်ဒီမိုကရေစီယဉ်ကျေးမှုဆိုလဲထုံးကောင်းလောက်အောင်မယ်နောက်ပြီးတော့ဒီစစ်တပ်ကလည်းအကဲဒီပြည်သူလူထုတွေနဲ့ဒီလိုဒီဒီမိုကရေစီအင်အားစုတွေနဲ့ပူးပေါင်းပြီးတော့ထောက်ပံ့မယ် support လုပ်မယ်ဆိုရင်တော့ဒါစစ်တပ်အတွက်လည်းကောင်းမယ်ပြည်သူတွေအတွက်လည်းကောင်းမယ်လို့ကျွန်တော်ထင်ပါတယ်ဘာလို့လဲဆိုတော့ဒီစစ်တပ်ကဒီလိုလှုပ်ချင်းအဖြစ်စစ်တပ်ကလည်းဂုံတိတ်ခါရှိတဲ့ပို့ပြီးတော့လူတွေချစ်ခင်လာတဲ့စစ်တပ်တစ်ခုဖြစ်သွားမယ်လို့ကျွန်တော်ထင်ပါတယ်
American ပြည်တော်စုမှာចောင်းလာတဲ့သူတယောက်ဖြစ်တဲ့ကိုသန်းထွအောင်ပြောသွားတာဖြစ်ပါတယ်
တမိပျော်ရေပေါ့နော်အခု NLD မဲတွေကြားရတာဟိုတော်တော်များများနိုင်နေဆိုတာပျော်ရေပျော်ရေဆိုတာအကုန်လုံး 100% အဲ့လိုမျိုးအရန်ပျော်ရယ်လည်းမဟုတ်သေးဘူးပေါ့နော်50ရာခိုင်နှုန်းပျော်ရယ်50ရာခိုင်နှုန်းမပျော်အားကြောင့်ဘာဖြစ်လို့ဆိုတော့ဒေါ်လာစုကြီးတကယ်တက်လာမလားမတက်မလားမလားဟိုချစ်နိုင်တယ်ဘာမှမသိသေးဘူးပေါ့နော်အချိန်နေဟိုအာအဲ့တော့ပြီးတော့50ရာခိုင်ဟို50နှစ်နှစ်50လုံးကဟိုစစ်အာဏာရှင်လက်အောက်ထဲမှာနေလာပေါ့နော်အခုဒီမိုကရေစီအကုန်လုံးလူတွေအများကြီးကမမာပြင်မှာဆိုရကျင်နေကြရပေါ့နော်ပြီးတော့အရန်ကွာရယ်ဟို NLD မဲတွေဟိုဟာရင်းနဲ့ဆိုတာအကုန်လုံးလည်းမဲမပြေးရင်နေရလဲတိနေကြပါတယ်တဲ့မဟုတ်ဟိုဟာလူတွေကလည်းအကုန်လုံးကစိတ်ဓာတ်တွေတက်ကြွနေရပေါ့နော်ပြီးတော့တကယ်လို့ NLD နိုင်သွားမယ်ဆိုရင်လည်းသမီးဗမာပြည်ဘာပြန်သမီးတို့ဒီကိုလာရဲဆိုတာလဲလာခြင်းလို့လာတာမဟုတ်ဟိုအဲ့ရစိုးကမကောင်းလို့သမီးတို့ဒီကိုလာရတာအဲ့တော့သမီးတို့ဟိုမှာကောင်းလို့ရှင်လဲကောင်းခဲ့လို့ရှင်သမီးကဒီမှာသမီးចောင်းတက်ပြီးလို့ရှင်သမီးကဟိုမှာသွားပြီးတော့လှုပ်ပေးခြင်းနဲ့အဲ့လိုမျိုးပေါ့နော်ကိုယ့်ရဲ့ကိုယ်ပဲဘာတက်တက်ပေါ့နော်ကိုယ့်ရဲ့ဒီကဘာ graduate ဖြစ်ခဲ့လဲအဲ့မှာသမီးကသွားပြီးတော့သွားလှုပ်ခြင်းနဲ့အဲ့လိုမျိုးအလုပ်တွေပါတယ်ဟုတ်
ဒါကတော့ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတယောက်ဖြစ်တဲ့မတ်ချမ်းမြင့်စုကြည်ပြောသွားတာဖြစ်ပါတယ်ရှင
်ကျွန်တော်တို့ဒီတမိုင်းတစ်လျှောက်မှာစစ်တပ်ကရှင်းရှင်းပြောရင်ဒီ other side of the history ပေါ့တမိုင်းရဲ့စန့်ကျင်ဘက်ဒီသူရဲ့စန့်ကျင်ဘက်မှာပဲနေခဲ့တဲ့သဘောတွေရှိတယ်ပေါ့နော်အခုချိန်မှာဒါစစ်တပ်ဟိုကျွန်တော်တို့တပ်မတော်ရဲ့ခွင့်လေးတစ်ခုပေါ့ဒါပြည်သူစန္ဒကိုယုံယုံကြည်ကြည်လေးလေးစားစားနဲ့ဒါလက်ခံလိုက်နိုင်တယ်ဆိုတော့ဒီတမိုင်းမှာမကြောက်တင်နိုင်မဲ့ခွန်လန်းတခုလို့ပြင်ပြနေဒီအချိန်ဒီလိုမျိုးခွန်လန်းကြီးတခုမှာဒါတက်မတော်က NLD ကိုထောက်ခံပေးလိုက်နိုင်မယ်ဆိုရင်တော့သူတို့ဒါတမိုင်းမှတ်ကြောက်တင်သွားနိုင်မယ်အချိန်ဒီတရားဖြစ်တော့လိမ့်မယ်လို့ထင်တယ
်ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတယောက်ဖြစ်တဲ့ကိုအားကဟင်းကသူ့ရဲ့အမြင်ကိုပြောသွားတာပါ
ကျမအနေနဲ့ပြောချင်တာကတော့ပြည်သူလူထုကနေတော့မှဒီလက်ရှိအောင်နိုင်ရေးအတွက်ကိုသူတို့ခွန်အားတွေနဲ့သိရမလားပခုံးထမ်းတင်ပြီးသွားပြီ။အဲ့ဒီအတွက်လည်းလက်ရှိအမတ်လောင်းတွေအနေနဲ့လည်းတိုင်းပြည်ပြန်လည်ထူထောင်ရေးမှာအခွန်ခွန်ဆိုင်အလုပ်လုပ်ဖို့ဆိုတဲ့ဟာတွေမှာကျမအနေနဲ့တိုက်တွန်းချင်ပါတယ်။ကျမတို့ကိုယ်နိုင်ကလည်းဝိုင်းဝန်းကူညီပေးမှာဖြစ်ပါတယ်။နောက်ပြီးတော့မှတိုင်းပြည်ဘယ်အစိုးရဘာတွေပဲလုပ်ခဲ့လုပ်ခဲ့ပြီးခဲ့တဲ့အစိုးရဘာတွေပဲလုပ်ခဲ့တက်လာတဲ့အစိုးရအသင်းမှာသူတို့တွေအနေနဲ့အဲ့ဒါတွေကိုအပြစ်မပြောဘဲနဲ့တိုင်းပြည်ပြန်လည်ကောင်းမွန်မှုအတွက်ကိုအလုပ်လုပ်နိုင်မှုကအရေးကြီးပါတယ်။နောက်တော့တိုင်းပြည်တပီမှာចောင်းသားဆိုတာရှိတယ်။ကောင်းသားမရှိရင်ဘရောမှာလည်းတိုင်းပြီဆိုတာလည်းမထင်မြောက်ပါဘူးအဲ့ဒီအတွက်အခုအချင်းချခံနေရတဲ့ကျောင်းသားတွေပြန်လဲလွတ်မြောက်လာပြီးတော့မှကျောင်းသင်ကျောင်းခန်းထဲကိုပြန်သွားနိုင်မှုအတွက်ကိုလည်းဒီလက်ရှိအစိုးရမှာတာဝန်ရှိသူနောက်တက်လာမယ်အစိုးရမှာလည်းတာဝန်ရှိရဆိုတော့ကျွန်မအနေနဲ့ပြောချင်ပါတယ
်ဒါကတော့ဒီမိုကရေစီရစ်တက်ကြွလှုပ်ရှားသူတယောက်ဖြစ်တဲ့ဒေါ်အတာဦးကသူ့ရဲ့အမြင်ကိုပြောသွားတာဖြစ်ပါတယ်ရှင်
ရွှေကောက်ပွဲနဲ့ပတ်သက်လို့ပြပရောက်နိုင်ငံရေးကောင်းဆောင်နဲ့တက်ကြွလှုပ်ရှားသူတို့ရဲ့အမြင်တွေကိုရှာဖောင်ကစူးစီးတင်ပြသွားတာပါရှင်။ခုတော့လာမယ့်အစိုးရတစ်အပေါ်ရခိုင်လူမှုအတိုင်းဝန်ခဖက်ကတောင်းဆိုချက်တွေကိုတင်ပြပါမယ်။တမိုင်းဝင်2015အထွေထွေရွှေကောက်ပွဲအောင်မြင်စွာကျင်းပနိုင်တဲ့အပေါ်ရခိုင်လူမှုအဖွဲ့အစည်းတွေကကြိုဆိုလိုက်ပါတယ်။ဒါအပြင်သမရဦးသိန်းစိန်ဦးဆောင်တဲ့အစိုးရအနေနဲ့လည်းကြံရှိနေသေးတဲ့တပ်သားမှာရခိုင်ဒေသအတွင်းငြိမ်းချမ်းရေးနဲ့တရားဥပဒေစိုးမိုးရေးအတွက်ဦးစားပေးလှုပ်ဆောင်ဖို့အပါအဝင်နောင်တက်လာမဲ့ NLD အစိုးရအနေနဲ့စစ်မှန်တဲ့ Federal ပြည်ထောင်စုတည်ဆောက်နိုင်ဖို့အတွက်တိုင်းရင်းသားတွေကိုယ့်ကျမကိုဖန်တီးခွင့်ရနိုင်မဲ့အခြေအနေကိုဖန်တီးပေးဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။သတင်းအပြည့်စုံကိုတော့ VOA သတင်းထောက်မမြင့်မြင့်ခိုင်ကတင်ပြထားပါရရှင်။
2015ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရရှိခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့တိုင်းဒေသတွေနဲ့ပတ်သက်တဲ့သဘောထားတွေကိုကြိုဆိုသလိုနောက်တက်လာမယ့် NLD အစိုးရအနေနဲ့ဒေသခံတိုင်းဒေသတွေရဲ့ရပိုင်ခွင့်၊ကိုယ်ပိုင်ပြဋ္ဌာန်းခွင့်အပါအဝင်လွတ်လပ်စွာစီးပွားရှာခွင့်တွေကိုဖန်တီးပေးဖို့လိုတယ်လို့ကိုတင်ထူအောင်ကရခိုင်လူမှုအသင်းဖွဲ့များပူးပေါင်းကော်မတီရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်
ကျွန်တော်တို့ကတော့နောက်လာမယ်ဒီ NLD အစိုးရပဲဖြစ်ဖြစ် NLD နဲ့အနေနဲ့အရင်တည်းကပဲတိုင်းရင်းသားတွေလက်တွဲလာတဲ့ကိစ္စတွေမှာလည်း NLD ထုတ်ပြန်ခဲ့တဲ့ဟာတွေကျွန်တော်တို့သိရှိထားတာရှိပါတယ်။တိုင်းရင်းသားလူမျိုးများပေါ်သဘောထားဆိုပြီးတော့အဲ့ဒီအချက်တွေပေါ်မှာလည်းကျွန်တော်တို့တွေ့ရတဲ့အကြောင်းကြိုဆိုပါတယ်ဒီအချက်တွေကိုနောက်လာမယ့်အစိုးရကိုအဓိကတကယ်စစ်မှန်တဲ့ဒီမိုကရက်တစ်အစိုးရဖြစ်အောင်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုတွားနိုင်အောင်အတွက်တိုင်းရင်းသားတွေရဲ့ဌာနေတိုင်းရင်းသားတွေရပိုင်ခွင့်နဲ့အခွင့်အရေးတွေနောက်ပြီးတော့ကျွန်တော်တို့ရခိုင်ပြည်နယ်ရဲ့တရံသာရခွဲမှုကိုရခိုင်နယ်ကိုယ်တိုင်စီမံခန့်ခွဲခွင့်နဲ့နောက်ပြီးတော့ပွင့်ပွင့်လင်းလင်းအကုန်လုံးခြုံငုံမှုပြောရရင်တော့ကျွန်တော်တို့တိုင်းရင်းသားအားလုံးရဲ့ကံကြမ္မာကိုကျွန်တော်တို့ကိုယ်တိုင်ဖန်တီးခွင့်ကိုလိုချင်ပါတယ်
ဘယ်ဆိုရပဲဖြစ်ဖြစ်ရခိုင်လူမျိုးတွေရဲ့တမိုင်းကြောင့်ကိုနားလည်မှုမရှိပဲနိုင်ငံတကာစံနှုန်းတွေနဲ့ရှင်ပြီးရခိုင်တိုင်းဒေသတွေရဲ့အကျိုးကိုထိခိုက်စေမှာစိုးရိမ်တယ်လို့သူကဆက်ပြောပါတယ
်ကျွန်တော်တို့ဒေသရဲ့ပေါ့နော်အရင်ချင်းမှုစင်လာတွေဒလိထုံလန်းတွေတမိုင်းကြောင့်ဆိုင်ရာယူဆတွေကိုသိမြင်နားလည်ခြင်းမရှိပဲနဲ့ပေါ့နော်ကျွန်တော်တို့ပေါ့နော်ဒီဒီမိုကရေစီနဲ့လူခွင့်ရေးစံနှုန်းတွေပေါ်မှာပဲဖြစ်ဖြစ်တခြားပေါ့နော်ကျွန်တော်တို့နိုင်ငံတကာစံအနေနဲ့ပဲဖြစ်ဖြစ်ပေါ့နော်တခြားကိစ္စတွေမှာကျွန်တော်တို့ဒေတာအကျိုးကိုထိခိုက်ပြီးကျွန်တော်တို့ပြည်သူတွေအကျိုးကိုထိခိုက်နေနင်းနာသွားမယ့်အချက်တွေကိုကျွန်တော်တို့အစိုးရဆုံးပ
ါရခိုင်လူမှုအသင်းအဖွဲ့များပူးပေါင်းကော်မတီကရခိုင်ဒေတာတွေညင်ကြေးင်းနဲ့တရားဥပဒေစိုးမိုးရေးအတွက်လက်ရှိအစိုးရရဲ့ဥဆောင်မှုနဲ့တရားမဝင်လာရောက်ချေချနေထိုင်သူတွေကို1982ခုနှစ်မြန်မာနိုင်ငံသားဥပဒေနဲ့အညီပွင့်လင်းမြင့်သာမှုရှိရှိစစ်ဆေးပေးဖို့အပါအဝင်နောက်အစိုးရလက်ထက်မှာလည်း1982ခုနှစ်မြန်မာနိုင်ငံသားဥပဒေကိုပြင်ဆင်ဖြည့်ဆွက်တာမျိုးမလုပ်ဖို့ရခိုင်ပြည်နယ်ရဲ့တည်ရန်စာသခွဲဝေတုံးဆွဲရေးကိုစီမံနိုင်ဖို့အတွက်ဒီမိုကရေစီနဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုဖော်ဆောင်မဲ့အစိုးရနဲ့လက်တွဲဆောင်ရွက်သွားမယ်ဆိုတဲ့အချက်တွေပါဝင်တဲ့သဘောထားကြေညာချက်တစ်စောင်ကိုထုတ်ပြန်ခဲ့ပါတယ်။နောက်အစိုးရအနေနဲ့ဖွံ့ဖြိုးမှုနှိမ့်ကြတဲ့ရခိုင်ပြည်နယ်မှာလေယာဉ်ကဏ္ဍကိုအဓိကထားပြီးမြင့်တင်ပေးဖို့လိုသလိုရခိုင်ပြည်နယ်မှာပြည်ပခန့်တွေထပ်မဖြစ်ဖို့အတွက်1982ခုနှစ်မြန်မာနိုင်ငံသားဥပဒေကိုနောက်အစိုးရလက်ထက်မှာလည်းမပြင်ဖို့တောင်းဆိုတယ်လို့ရခိုင်စာပေနဲ့ယဉ်ကျေးမှုအဖွဲ့ကဒေါခင်စောတင်ကပြောပါတယ
်။အစ်ကိုတို့ဒီဖြစ်စီကြတာဒီ1982ဥပဒေလေးကိုမပြင်ဖို့နော်။ဒါဒီနေ့ဖြစ်နေတဲ့ဒီနေ့ဖြစ်နေတဲ့ရခိုင်ပြည်ရဲ့ဗေဒခဖြစ်နေတဲ့အခါလေနိုင်ငံတကာကဖွင့်ဝင်လာတဲ့ပြဿနာတွေဒီနိုင်ငံသားပြဿနာကိုဖြေရှင်းရမယ်တစ်ခုတည်းသောဥပဒေမှာ1982ဥပဒေလေး။လာမယ့်တက်လာမယ့်အစိုးရလေဒါကိုမပြုတ်မပြင်းဆက်ပြီးတော့လက်ခံထားဖို့ဒီဥပဒေတိုင်းဆွန့်ပြတ်သွားဖို့အနေနဲ့
ပြီးခဲ့တဲ့2015ရွေးကောက်ပွဲရခိုင်ပြည်နယ်မှာတော့ရခိုင်အမျိုးသားပါတီကအများစုနိုင်ရရှိခဲ့ပြီးတနိုင်ငံလုံးအတိုင်းအတာနဲ့အပြတ်သက်နိုင်ရရှိထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခေါင်းဆောင်ဒေါက်ဆန်းစုကြည်ကတော့ NLD အနေနဲ့အစိုးရဖွဲ့တဲ့အခါအနိုင်ရတိုင်းဒေသပါတီတွေနဲ့ပူးပေါင်းသွားမယ်လို့ပြောဆိုထားပါတယ်ရှင်
။မမြင်မြင်ခိုင်တင်ပြသွားပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ ရွေးကောက်ပွဲအပြီးမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးဟာတမိုင်းမှာအရေးပါတဲ့အလှည့်အပြောင်းထူဖြစ်စေခြင်းနဲ့အကြောင်းအမေရိကန်ပြည်ထောင်စု Republican အထက်လွှတ်တော်အမတ် Mitch McConnell ကမကြာသေးခင်ကပဲပြောဆိုထားပါတယ်NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရွေးကောက်ပွဲအောင်မြင်မှုကိုဂုဏ်ပြုပြောဆိုတဲ့တစ်ချိန်ထဲမှာပဲမြန်မာအစိုးရသမ္မတနဲ့ကာကွယ်ရေးဦးစီးချုပ်တို့အနေနဲ့အပြုသဘောဆောင်တဲ့ပြောဆိုချက်တွေအတွက်ကိုလည်းချီးကျူးသွားပါတယ်။ဒီအကြောင်းပြည်ဆောင်ကတော့ရှာပေါင်းကဆက်ပြီးပြောပြပေးထားပါတယ်ရှင်
။2015ခုနှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပပြုလုပ်ခဲ့တဲ့အထွေထွေရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ဥက္ကဋ္ဌဒေါ်ဆန်းစုကြည်အနိုင်ရရှိခဲ့တဲ့ပေါ်အမေရိကန် Republican ထက်လွှတ်တော်အမတ် Mitch McConnell ကချီးကျူးပြောဆိုလိုက်ပါတယ်။
I would like to take this opportunity to congratulate my friend Aung San Suu Kyi and her National League for
ကျွန်တော်ရဲ့မိတ်ဆွေဖြစ်တဲ့ဒေါ်ဆန်းစုကြည်နဲ့သူ့ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတို့ရဲ့ကြီးမားတဲ့အောင်ပွဲရရှိတဲ့အပေါ်ချီးကျူးဂုဏ်ပြုလိုပါတယ်။ဒါဟာတကယ့်ကိုမှတ်သားလောက်တဲ့အောင်မြင်မှုဖြစ်ပါတယ
်။ဒါအပြင်ရွေးကောက်ပွဲရလကိုပြောဆိုထားတဲ့အတိုင်းလက်ခံခဲ့တဲ့သမ္မတဦးသိန်းစိန်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ကိုလည်း Mitch McConnell ကချီးကျူးလိုက်ပါတယ်
။ At the same time,I'd also like to commend Burmese
President Aung San Suu Kyi. ကျင်းပပဲ NLD အောင်ပွဲကိုပြင်သာစွာကြိုဆိုတဲ့ပြောဆိုမှတ်ချက်ချမှုနဲ့ရွေးကောက်ပွဲရလအပေါ်ပြောထားတဲ့အတိုင်းသူ့ရဲ့တန်ဋိဌာခိုင်မာမှုအပေါ်မြန်မာသမ္မတဦးသိန်းစိန်ကိုချီးကျူးလိုပါတယ်။အလားတူပဲကာကွယ်ရေးဦးစီးချုပ်ကိုလည်းချီးကျူးလိုပါတယ်။ရွေးကောက်ပွဲရလကိုလက်ခံပုံရပြီးအသွင်ကူးပြောင်းရေးကာလမှာ NLD ကိုထောက်ပံ့ပေးသွားမယ်လို့လည်းသူကကတိပေးပြောဆိုခဲ့ပါတယ်။
ပထမအကြိမ်ကျင်းပပြုလုပ်တဲ့ရွေးကောက်ပွဲဟာသက်တမ်းနှုန်နယ်တဲ့ဒီမိုကရေစီအတွက်အဓိကကျတဲ့အချက်မဟုတ်ပဲလက်ရှိအာဏာရပါတီအနေနဲ့အတိုက်ခံပါတီစီကိုအာဏာလွဲပြောင်းပေးဖို့ကအဓိကကျတာဖြစ်တယ်လို့လည်း Mitch McConnell ကပြောပါတယ်
။ In many ways the key test for a young democracy is not
ပြောရမယ်ဆိုရင်တော့ပထမအကြိမ်ပြုလုပ်ခဲ့တဲ့ရွေးကောက်ပွဲဟာသက်တမ်းနှုန်သေးတဲ့ဒီမိုကရေစီအတွက်အဓိကစမ်းသပ်ချက်မဟုတ်ပဲပထမကျင်းရွေးကောက်ပွဲကနေအာဏာရပါတီကအတိုက်ခံစီအာဏာလွဲပြောင်းပေးဖို့ကအဓိကအကဲဆတ်မှုဖြစ်ပါတယ်။ဒါမှပဲမြန်မာနိုင်ငံအတွင်းအာဏာလွဲပြောင်းရေးဟာအရေးပါမှာဖြစ်ပါတယ်။သမ္မတနဲ့ကာကွယ်ရေးဦးစီးချုပ်နေအောင်စလုံးအနေနဲ့ရွေးကောက်ပွဲကနေစပြီးသူတို့ရဲ့အပြုသဘောဆောင်တဲ့လုပ်ရက်တွေကိုဆက်လက်လှုပ်ဆောင်သွားကြဖို့နဲ့တင့်တော်တဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေချမှတ်ဖို့အတွက်တိုက်တွန်းလိုပါတယ
်။မြန်မာနိုင်ငံအနေနဲ့ဒီလိုအခြေအနေရောက်ဖို့အတွက်အမေရိကန်နဲ့မြန်မာနိုင်ငံဆက်ဆံရေးကြားမှာအများကြီးကြိုးပမ်းလှုပ်ဆောင်ခဲ့ရတယ်လို့လည်းMitch McConnell ကပြောပါတယ
် The road to bring the bilateral relationship to where it stands today has been a long
ဒီကနေ့အချိန်နေထိရအောင်နိုင်ငံအကြဆက်ဆံရေးမှာတော်တော်လေးခီးကြာရှည်ခဲ့ရပါတယ်ဒီအာဏာလွဲပြောင်းရေးဟာမြန်မာသမိုင်းမှာမတ်ကြောက်တင်ရမယ့်အရေးပါတဲ့အရာတစ်ခုဖြစ်ချင်ပါတယ်နိုင်ငံအသွင်ကူးပြောင်းရေးအတွက်ပြန်လည်အားကောင်းစေမယ့်အခွင့်အရေးတရားဖန်တီးသလိုလည်းဖြစ်လာပါတယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့နိုဝင်ဘာလ15ရက်နေ့မှာထုတ်ပြန်တဲ့ရွေးကောက်ပွဲရလဒ်တွေအရ NLD ပါတီကပြည်သူ့လွှတ်တော်အမှ255ဦးနဲ့လွှတ်တော်အမှ296ရန်ကန်နှုန်းအနိုင်ရရှိခဲ့တယ်လို့အမျိုးသားလွှတ်တော်အမှ135ဦးနဲ့80ရန်ကန်နှုန်းအနိုင်ရရှိခဲ့တဲ့အတွက်ပြည်ထောင်စုလွှတ်တော်မှာအမှတ်390ရရှိထားပြီဖြစ်ပါတယ်ဒါအပြင် NLD ပါတီကတိုင်းနေသားကြီးပြည်နယ်လွှတ်တော်အမှတ်492ဦးနဲ့95ရာခိုင်နှုန်းရရှိသွားပြီဖြစ်ပါတယ်။လက်ရှိရွေးကောက်ပွဲရလာရ NLD ပါတီအနေနဲ့ဒုသမ္မတနှုန်းဦးတင်မြောက်ခွင့်ရရှိသွားပြီဖြစ်တယ်လို့အစိုးရဖွဲ့ခွင့်လည်းရရှိသွားပြီဖြစ်ပါတယ်။ Mitch McConnell ဟာရွေးကောက်ပွဲအောင်အောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့ပေါ်ကျင်းနာအားရကြောင်းပြောပေမဲ့လည်းမွတ်စလင်ရိုဟင်ဂျာတွေမဲပေးခွင့်ရုပ်သိမ်းခံရတာတွေပါဝင်တခြားစိတ်ပျက်စရာကိစ္စတချို့ရှိခဲ့တယ်ဆိုတာကိုလည်းမှတ်ချက်ပေးပြောဆိုခဲ့ပါတယ်။ American Republican အထက်လွှတ်တော်မှအများစုခေါင်းဆောင် Mitch McConnell ဟာဒေါ်ဆန်းစုကြည်နဲ့မြန်မာနိုင်ငံဒီမိုကရေစီရေးအတွက်ဆွန့်ဆွန့်တမန်အားပေးထောက်ခံဆောင်ရွက်ခဲ့သူဖြစ်တယ်လို့2012ခုနှစ်ဇန်နဝါရီလတုန်းကလည်းမြန်မာနိုင်ငံကိုသွားရောက်ပြီးဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခဲ့သူလည်းဖြစ်ပါတယ်ရှင်။
ရှာဖောင်တင်ပြသွားတော့ပါရှင်ခုရောနိုင်ငံတကာသတင်းဖက်ဆက်ရအောင်ပါစီးရီးယားနယ်စပ်မှာရုရှားတိုက်လေယာဉ်ကိုတူရကီရောဖက်ကပစ်ချခဲ့တာကြောင့်လေကြောင်းထိုးစစ်တွေထပ်တိုးလှုပ်ဆောင်ဖို့နဲ့တူရကီအပေါ်ကိုစီးပွားရေးတံခါးပိတ်ဆို့မှုတွေလုပ်သွားဖို့ရုရှားဖက်ကပြင်ဆင်နေပါတယ်ဒီဖြစ်ရကြောင့်စီးရီးယားနိုင်ငံရဲ့ပြည်ရင်းပဋိပက္ခအတွင်းနိုင်ငံတကာကပါဝင်တိုက်ခိုက်ပေးနေရတဲ့အခြေအနေတွေသမျိုးသဖုံဖြစ်လာတယ်လို့နိုင်ငံရေးကျွမ်းကျင်သူတွေကရှုမြင်နေပါတယ်စီးရီးယားအရေးမှာရုရှားဖက်ကစီးရေးအရာတိုးပြီးတော့ပါဝင်ပတ်သက်လာတဲ့လို့ရကြောင်းလဲကမ္ဘာအရေးကိစ္စတွေမှာရုရှားနိုင်ငံပါဝင်လာဖို့ကြိုးပမ်းချက်တွေမတင်မကျအခြေအနေတွေဖြစ်လာနေရတာပါ VOA သတင်းထောက် Daniel Shreff မော်စကိုကနေပေးပို့ထားတဲ့သတင်းကိုပဲသက်သက်ထဲတင်ပြပါမယ်ရှင်
တူရကီနိုင်ငံရဲ့တွင်ကုံတွေအပေါ်ရုရှားဘက်ကစုံစမ်းစစ်ဆေးမှုတွေတိုးလှုပ်လာတာဟာစစ်ပွဲရေးတံခါးပိတ်ဆို့မှုရဲ့တစ်စိတ်တစ်ပိုင်းဖြစ်ပြီးတူရကီနိုင်ငံနဲ့ဗီဇာကင်လွတ်ခွင့်ကိုလည်းရုရှားဘက်ကရပ်ဆိုင်လိုက်ပါတယ်။တန်းနဲ့ချီတဲ့ရုရှားခီးသွားတွေဟာတူရကီနိုင်ငံကိုနှစ်စင်သွားရောက်လဲပတ်လေရှိပါတယ်။နိုင်ငံဆက်ဆံရေးနဲ့ပတ်သက်လို့သတင်းစာဆရာပါဗယ်ဖာရဂန်ဟဝါကအခုလိုပြောပါတယ်
Well, the damage won't will be considerable.
quite a number of important economic
အတော်လေးကိုပြပြသွားတာပါစီးပွားရေးလုပ်ငန်းတွေရောနိုင်ငံရေးလုပ်ငန်းအတော်များများကိုဆိုင်းငံ့ထားလိုက်ရုံမကလုံးဝဖျက်သိမ်းလိုက်တဲ့ထိတောင်ဖြစ်သွားနိုင်ပါတယ
်တူရကီတို့ဘက်ကရုရှားတိုက်လေရင်ကိုပစ်ချလိုက်တဲ့အတွက်စီးရီးယားနဲ့တူရကီနယ်စပ်နားမှာရုရှားစစ်တပ်ဘက်ကတိုက်ခိုက်ရေးလုပ်ငန်းတွေကိုတိုးလှုပ်လာတယ်လို့အစစ်မြင့်တုံးကြီးစနစ်တွေကလည်းအသုံးပြုလာပါတယ် IS အကြမ်းဖက်စစ်သွေးကြွတွေကိုညွန်ပေါင်းတပ်ဖက်ကကြကြဲပြင်းပြင်းချိန်မုံနေတဲ့အချိန်မှာတူရကီနဲ့ရုရှားတို့ရဲ့ဆက်ဆံရေးတွေကလည်းတင်းမာလာနေတယ်လို့အခြေအနေတွေကလည်းရှုပ်ထွေးလာနေပါတယ် IS တွေကိုတိုက်ဖို့အမေရိကန်နိုင်ငံနဲ့ပူးပေါင်းမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောဆိုချက်ကိုညွန်ပေါင်းအဖွဲ့ဝင်တချို့ကလက်ခံပေးမယ်လဲအတော်များများကတော့တန်ရဝင်နေကြဆဲဖြစ်ပါတယ်ကာနေဂီအင်စတီကျူ့ရဲ့ရုရှားဌာနကအလက်ဇန်ဒရာဗာနော့ဖ်ကအခုလိုမြင်ပါတယ်
On the ground, practically, we will have the situation of two coalitions fighting the same enemy, but at least we need the very close coordination of these two coalitions.
ဒီအန်ဒူကိုပဲညွန်မောင်းတပ်နှစ်တပ်ကတိုက်နေကြတဲ့အခြေအနေတွေဖြစ်လာပါလိမ့်မယ်။ဒီညွန်မောင်းတပ်နှစ်တပ်လုံးနီးနီးကပ်ကပ်ပူးပေါင်းလှုပ်ဆောင်ဖို့လိုပါတယ်။ဒါကလည်းဒီလိုအနေရရှိတဲ့ထိတ်တိုက်တွေ့တာမျိုးဖြစ်မလာအောင်နဲ့ပြစ်မှတ်မှားပြီးတိုက်ခိုက်မိတာမျိုးမဖြစ်အောင်လို့ပါ။
အကြမ်းဖက်သမားတွေကိုပုံကျဲတိုက်ခိုက်နေတာလို့ရုရှားဘက်ကပြောနေပေမဲ့လည်းပြစ်မှတ်အများစုကစီးရီးယားသမ္မတဘာရှာအယ်အာဆတ်ကိုစန့်ကျင်သူတွေကိုထိနေတာလို့ဆိုပါတယ်။စီးရီးယားနိုင်ငံတွင်ရုရှားရဲ့အဓိကရည်မှန်းချက်ကတွစ်ဆုံညှိနှိုင်းတဲ့နေရာမှာပိုးပြီးကြကြဲပြန့်ပြန့်ပတ်ဝန်းလာနိုင်ဖို့ဖြစ်တယ်လို့နိုင်ငံရေးလှိလသုံးသပ်သူတွေကပြောပါတယ်။သတင်းစာဆရာပါဗယ်ဖလန်ဂေဟွာကခုလိုဆက်ပြောပါတယ်။
And this world order would help resolve the Ukrainian issue, help end anti-Russian sanctions.
And so this is seen as the most important part of why Russia's going to be the China is going to be the first power. Syria is going to be Russia powering the China. The China is going to be the first power. The Assad Yadu is going to be the first power. The ညွန်မောင်းတပ်နဲ့ကြကြပြန့်ပြန့်ပူးပေါင်းဖို့ကပိုပြီးအရေးကြီးပုံရပါတယ
်။ Syria အစိုးရနဲ့ပူးပေါင်းလိုက်ခြင်းအပြင်ကမ္ဘာနိုင်ငံရေးစက်ခုံမှာ Russia ပြန်ဝင်လာဖို့အတွက်အထောက်အကူဖြစ်စေခဲ့ပါတယ်။ဒါပေမဲ့လည်းဒီအချက်ကပဲ IS တွေကိုတိုက်နေတဲ့ညွန်မောင်းတပ်နဲ့ပူးပေါင်းဖို့အတားအဆီးဖြစ်နေပါတယ်ရှင်။တော်တာရှင်ရဲ့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညနေပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီမှာထုတ်လွှင့်မဲ့စီစဉ်ကြရင်လည်းနောက်ဆုံးရသတင်းတွေနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရအောင်ပါပါ။ဒီကနေ့ညနေခင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။အခုကြန့်ရှိနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမအေးတနာကျော်ကပြောပြပေးပါအောင်ရှင်။
ပြည်ထောင်နိုင်ငံဘာရီမြို့တော်မှာဥရုယာတီပြောင်းလဲမှုဆိုင်ရာညီလာခံတက်ရောက်နေတဲ့American သမ္မတ Barack Obama ဟာသူညီလာခံတက်ရောက်တဲ့နောက်ဆုံးနေ့ဒီကနေ့မှာတော့ Turkey သမ္မတ Recep Tayyip Erdogan နဲ့တွေ့ဆုံဖို့ရှိပါတယ်။ Paris မြို့တော်မှာသမ္မတ Obama တက်ခုနေတဲ့ American သံမတ်ကြီးနေအိမ်မှာသမ္မတနှစ်ဦးတွေ့ဆုံဖို့စီစဉ်ထားတာပါ။သူတို့က IS Islamic စစ်သွေးကြွတွေကိုနှိမ်နင်းရေးနဲ့ Turkey လေပိုင်နက်ထဲမှာ Turkey တပ်တွေက Russia လေယာဉ်ကိုပစ်ချခဲ့တဲ့အငင်းပွားပွဲဖြစ်ရတဲ့ပတ်သက်ပြီးတော့ဆွေးနွေးကြမယ်လို့ယူဆရပါတယ်။ဒီဖြစ်ရက်နဲ့ပတ်သက်ပြီးတော့ပဲမနေ့ကတော့သမ္မတအိုဘားမားကရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆွေးနွေးခဲ့ပြီးတော့ဒီအခြေအနေကိုပြည်လည်အောင်တူရကီနဲ့ညှိနှိုင်းပြီးလုပ်ဖို့သမ္မတအိုဘားမားကမစ္စတာပူတင်ကိုတိုက်တွန်းထားတယ်လို့အမေရိကန်အမျိုးသားလုံခြုံရေးဒုအချံပေဘန်ရော့စ်ကပြောပါတယ်။ကမ္ဘာမှာ HIV ရောဂါပိုးရှိသူတွေအားလုံးတွေ ARV ဆေးနဲ့ကုသမှုကိုတိုးချဲ့ဖို့လိုအပ်တယ်ဆိုတာကိုဒီကနေ့ဒီဇင်ဘာလ1ရက်နေ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ထားတဲ့ကမ္ဘာ AIDS ရောဂါတိုက်ဖျက်ရေးနေ့မှာ WHO ကထောက်ပြသွားပါတယ်။AIDS ရောဂါဖြစ်စေတဲ့ HIV ရောဂါပိုးရှိနေသူ38တန်းမှ16တန်းလောက်ဟာ travel ဆေးဝါးတွေကိုလက်ရှိသုံးဆွဲနေကြတယ်လို့ WHO ကပြောပါတယ်။ဒီဆေးတွေကိုကမ္ဘာလုံးမှာသုံးဆွဲတဲ့နီလန်းသားလျင်မျိုးဆက်တစ်ခုအတွင်းမှာ AIDS ကရောဂါပပျောက်သွားဖို့နီလန်းဖြစ်တယ်လို့လည်းဆိုပါတယ်။မြန်မာနိုင်ငံမှာဒီနှစ်စက်တင်ဘာလအထိ HIV ရောဂါပိုးကူးစက်ခံထားရသူတွေကလူပေါင်း13,000ဟာ ARV ဆေးရရှိနေတာကြောင့်လွန်ခဲ့တဲ့3နှစ်ကထက်စာရင်နှစ်ဆတိုးလာတယ်လို့ကမ္ဘာကုလသမဂ္ဂရဲ့ AIDS ရောဂါတိုက်ဖျက်ရေးအဖွဲ့ UNH ကပြောပါတယ်။ ARV ကုရုံးပါဝင် HIV ရောဂါပြုစုကုသရေးအတွက်ကျန်းမာရေးဝန်ကြီးဌာနက2015ခုနှစ်မှာနောက်ထပ်ရန်ပုံငွေ American Dollar 5သန်းသုံးစွဲမှုရဲ့ရလဒ်ကြောင့်လို့လဲ UNH ရဲ့မြန်မာနိုင်ငံဆိုင်ရာယုံကဒီကနေ့ရည်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာပြောပါတယ်ရှင်။
အင်္ဂါနေ့ညနေခင်းနောက်ဆုံးရသတင်းအချက်ချုပ်ကိုမအေးတနာကျော်ကပြောပြပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လုပ်ရေးမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်။ View American အသံညနေဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ71.25ရို့ကနေအသံလွှင့်ပေးခဲ့တာပါ။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင်။ VOA ကအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.